Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်2018ခုနှစ်အောက်တိုဘာလ9ရက်အင်္ဂါနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ24.25 32.5 GHz တိတူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအီတန်စင်မှာဒီညအတွက်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်မှဒီညပဲသတင်းတွေကိုမသိငိထိုင်နေတူညပေးသွားမှာပါ။အာဖဂန်နစ္စတန်တောင်ပိုင်းကအသေးငယ်ဘုံခွဲတိုက်ခိုက်မှုအတွင်းလွှတ်တော်ကိုယ်စားလှယ်လောင်းတူအပါဝင်သူ့ကိုထောက်ခံသူ9ဦးသေဆုံးသွားပါတယ်။ပိုဟမ်မင်ဂျီဖရန်စစ်ပျော်ရွှင်မှုတွေကိုအလဲလာဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကဖိတ်ကြားလိုက်ပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သောတာရှင်တွေဒီညအတွက်နားဆင်ကြရမယ်ဒီမှာတော့ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်ဆူဂျီနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ဒီကနေ့တွေ့ဆုံကြရတဲ့မှာ
ဒီမှာတော့ဟာဂျပန်နိုင်ငံဟာရခိုင်မှာအေးစေးစေခြင်းနဲ့တည်ငြိမ်စေခြင်းနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးဖြစ်စေခြင်းနဲ့ဆိုတာကိုကျွန်မတို့ယုံကြည်ပါတယ်
မြန်မာရေးနဲ့ဆွေးနွေးရမှာရခိုင်ပြည်နယ်ကလူခွင့်ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမဲ့အရေးကြီးတဲ့အကြောင်းအလေးထားပြောဆိုသွားတာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုပြန်ပြီးတော့ပို့ခံရတဲ့ Ranger ရဲ့အရေးစိုးရိမ်မှုတွေရှိနေတဲ့အကြောင်းပြင် American ငွေတန်ဖိုးပြန်ပြီးတော့ကျဆင်းလာတဲ့အကြောင်းနဲ့လက်နက်ကင်တွေဖမ်းဆီးထားတဲ့ရှမ်းအမျိုးသမီးကိုထောင်နဲ့ချမှတ်လိုက်တဲ့အကြောင်းစာရတွေကိုလည်းဒီညပိုင်းမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကောင်အောင်နဲ့မတ်တင်ကြီးထက်တူကကြေညာပေးပါလိမ့်မယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟဲလီယာယာတူးကနှိမ်နှုတ်ထွက်သွားပြီလို့သတင်းတွေမှာဖော်ပြကြပါတယ်။ဘာကြောင့်ဒီလိုနှုတ်ထွက်သွားလဲဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။သူရဲ့နှုတ်ထွက်ချက်နဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ကလက်ခံခဲ့တယ်ဆိုပြီးတော့လည်းသတင်းတွေမှာဖော်ပြကြပါတယ်။တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကဆော်ရီအာရေဗီယာကောင်ဆယ်ဝန်ယုံကိုဆော်ရီသတင်းတောက်ဂျမန်ခါရှိုဂီပြောင်းဆုံးသွားမှုနဲ့ပတ်သက်ပြီးတော့ဝင်ရောက်ရှာဖွေမှာဖြစ်တယ်လို့တူရကီနိုင်ငံသားဌာနကပြောလိုက်ပါတယ်။ Saudi Arabia ဘက်ကအခုလိုဝင်ရောက်ရှာဖွေမှာကိုခွင့်ပြုတယ်လို့နိုင်ငံသားဌာနရဲ့ကြေညာချက်မှာဖော်ပြထားပေမဲ့ဘယ်တော့ရှာဖွေမယ်ဆိုတာကိုတော့ဖော်ပြမထားပါဘူး။အခုလိုစုံစမ်းစစ်ဆေးမှုတွေကိုစစ်စစ်ဆက်ဆက်ဆောင်ရွက်မှာဖြစ်တယ်လို့လည်းတူရကီကပြောပါတယ်။အခုခါမှာတော့တူရကီရက်တပ်ဖွဲ့ကလွန်ခဲ့တဲ့သတင်းပတ်ကအစ္စတန်ဘူလ်လေဆိပ်မှာဆင်းသက်ခဲ့တဲ့ပုဂ္ဂလိကလေယာဉ်နှစ်စီးနဲ့ပတ်သက်ပြီးတော့စုံစမ်းနေပါတယ်။အဲ့လေမှာပျောက်ဆုံးသွားတဲ့သတင်းနောက်ကက်ရှိုဂီအပါဝင်တခြား15ဦးလိုက်ပါသွားတယ်လို့ယုံကြည်ရပါတယ်။တူရကီနေစဉ်သတင်းစာစပါမာတော့အဲ့ဒီလေ20နှစ်ကတစည်းစီဟာရီယက်ကိုပြန်မရောက်ခင်တစည်းကတော့ဒူဘိုင်းမှာရန်နာခဲ့ပြီးနောက်တစည်းကတော့အီဂျစ်မှာရန်နာခဲ့ပါသေးတယ်။အဲ့ဒီလေရင်ကုမ္ပဏီတွေဟာဆော်ဒီအစိုးရနဲ့ဆက်ဆက်မှုရှိတဲ့ကုမ္ပဏီတွေဖြစ်ပါတယ်။သတင်းနောက်ကက်ရှိုဂီဟာတူရကီနိုင်ငံသူကိုလက်ထပ်ဖို့လိုအပ်တဲ့စာရွက်စာရင်ကိစ္စတွေဆောင်ရွက်ဖို့ဆော်ဒီအာရေဗီယာဒီကောင်ဆယ်ဝင်ရုံးကိုအော်တိုဘာလ2ရက်နေ့ကတည်းကဝင်ရောက်သွားခဲ့ပြီးတဲ့နောက်ပြန်ထွက်မလာခဲ့ပါဘူးဒီမနေ့ကအမေရိကန်ပြည်ထောင်စုမှနေထိုင်ခဲ့တဲ့ကက်ရှိုဂီဟာဆော်ရီအစိုးရကိုဝေဖန်တဲ့စောင်းပါးတွေရေးသားခဲ့တာကြောင့်အစိုးရရဲ့ဖမ်းဆီးကိုရှောင်ရှားပြီးတော့ဆော်ရီအာရေဗီယာကနေထွက်ပြေးလာတော့ပါကိုပိုင်ဟန်နဲ့ပြုပြင်ပြောင်းလဲရေးလုပ်ခဲ့တဲ့ခေါင်းဆောင်ဆိုပြီးတော့အမေရိကန်ကအားပေးထောက်ခံတဲ့ဆော်ရီအင်ရှိဇန်မင်းသားမိုဟာမက်ဘင်ဆာမန်ကိုကက်ရှိုဂီဟာမကြာခဏဝေဖန်လေးရှိသူဖြစ်ပါတယ်ခင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးအဖွဲ့ဝင်အဖြစ်ဘရက်ကဗနော့ဟာတင်းနယ်လာနေညကဂုံပြူကျန်းသစ္စာကျင်းဆိုတဲ့အခမ်းအနားအတွင်းတရားသူကြီးတယောက်အနေနဲ့ကင်တွယ်ရမယ့်ဘလို့ကိစ္စရက်မျိုးကိုမဆိုသဘောထားရှင်းရှင်းနဲ့အလေးအနက်ထားစဉ်းစားသုံးသပ်သွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်တွေကိုအခိုင်အမာပြောနိုင်တာကကျွန်တော်ဟာဥပဒေအတိုင်းတမာတမကြကြလွတ်လပ်စွာစီရင်ဆုံးဖြတ်ပြီးတရားမျှတမှုအတွက်ယက်တီသွားမဲ့တရားသူကြီးဖြစ်တယ်ဆိုတာပါပဲလို့အင်ပီရိုမှာကျင်းပတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။သူ့ကိုအတီးပြုတ်ခန့်အနှံ့ရေးအထက်လွှတ်တော်တရားရေးကော်မတီကကျင်းပတဲ့ကြားနာပွဲတွေမှာအပြင်းအထန်ဆစ်ဆေးမေးမြန်းပြီးဒီအခြေအနေတွေကြောင့်နိုင်ငံတွင်းအကြီးအကျယ်သဘောထားကွဲခဲ့ပြီးတဲ့နောက်မှာကက်ဘီနော့ကိုတရားရုံးချုပ်တရားသူကြီးအဖွဲ့ဝင်အဖြစ်ခန့်အပ်နိုင်ခဲ့တာပါ။ချန်သက်စာမချင်းဆိုခင်မှာတော့သမ္မတဒေါ်နယ်ထရန့်ကကက်ဘီနော့အနေနဲ့အထက်တန်းကျောင်းသားဘဝကလိမ်ပိုင်းဆိုင်ရာစော်ကားဖို့လှုံ့ဆော်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်စုံစမ်းစစ်ဆေးခဲ့တာတွေနဲ့ပတ်သက်လို့သူနဲ့သူ့မိသားစုကိုတောင်းပန်ခဲ့ပါတယ်။ဘရက်ကက်ဗနော့နဲ့မိသားစုဝင်တွေရင်ဆိုင်ခဲ့ရတဲ့ဆိုးရတဲ့နာကျင်မှုတွေအတင်းအကျပ်ရင်ဆိုင်ဈေးခဲ့ရတဲ့နစ်နာမှုတွေအတွေ့နိုင်ငံကိုစားတောင်းပန်ပါတယ်။ဒီသမိုင်းဝင်စစ်ဆေးခဲ့မှုအတွင်းခမည်းမှာအပြစ်မရှိတဲ့အကြောင်းသက်သေပြခဲ့ပါတယ်လို့သမ္မတထရန့်ကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကတက္ကသိုလ်ပေါင်ပေါက်ခခရစ်စတန်ဘလက်စီဖို့ရဲ့ဆွဆွဲချက်တွေကိုကက်ဘီနော့ကညှင်းဆိုခဲ့တာပါ။တရားရုံးချုပ်မှာတရားသူကြီး၉ဦးရှိပြီးအခုကွန်ဆာဗေးတစ်အယူဘက် ရှိနေတရားသူကြီးအရေးအတွက်၅ဦးဖြစ်သွားတာကြောင့်အများစုဖြစ်သွားပါပြီ။ဒီတရားသူကြီး၉ဦးဟာအနားယူတဲ့အထိဒါမှမဟုတ်လဲကွယ်လွန်တဲ့အထိရာသက်ပံတာဝန်ထမ်းဆောင်ခွင့်ရှိပါတယ်
။အာဖဂန်နစ္စတန်တောင်ပိုင်းကအသေးခံဘုတ်ကတိုက်ခိုက်မှုတွင်လွှတ်တော်ကိုယ်စားလှယ်လောင်း၂ဦးအပါအဝင်သူကိုထောက်ခံသူ၉ဦးသေဆုံးသွားပါတယ်။လာမယ့်ရွေးကောက်ပွဲကိုအချမ်းဖက်ကန့်ကွက်တိုက်ခိုက်မယ်လို့တာလီဘန်သဘောတူညီကညပီတီရဲ့အကြမ်းမကူလို့ဖောက်ခွဲတိုက်ခိုက်တာပါ။တောင်ပိုင်းဟဲမန်ပီနယ်မြို့တော်လက်ကာဂါကမစ္စစီယုံကြီးအဖွဲ့ယုံကိုပြစ်မှတ်ထားတိုက်ခိုက်တာလို့အာဖဂန်အာဏာပိုင်တွေကပြောပါတယ်ဒီတိုက်ခိုက်မှုအတွင်း15ဦးထက်မနည်းဒဏ်ရာရသွားတယ်လို့လည်းပြည်내ရဲဌာနပြောခွင့်ရအဗ်ဒူဆာမန်အာဖဂန်က VOA ကိုပြောပါတယ်တည်ဆုံသွားတဲ့ကိုယ်စားလှယ်လောင်းဟာအောက်လွတ်တော်အတွက်ရှင်ပြိုင်ရွေးခံမဲ့ဆဲလာမိုဟာမက်အချာဇိုင်ပါဖောက်ခွဲတိုက်ခိုက်ချိန်မှာယုံတွေ့လူများပြားရှိနေတာကြောင့်တေဆုံးတန်ရသူအကြီးအတွက်တိုးလာမယ်လို့လည်းမြင့်မြင့်သက်သေတွေကပြောပါတယ်။တနင်္လာနေ့မှာတာလီဘန်တွေကရွေးကောက်ပွဲမကျင်းပနိုင်အောင်ကိုယ်စားလှယ်လောင်းတွေမဲပေးသူတွေကိုအကောက်အွယ်ပေးမယ်။အာဖဂန်လူမျိုးရေးတပ်တွေနဲ့အာဖဂန်နစ္စတန်တဝန်းကမဲယုံတွေကိုတိုက်ခိုက်သွားဖို့လုံဆော်ထားပါတယ်
။ယူကရိန်းနိုင်ငံမြောက်ပိုင်းမှာဒီကနေ့အင်ကာနေ့စစ်တပ်လက်နက်တိုးလောင်းရုံတစ်ခုမှာဇက်တိုက်ပောက်ကွဲမိလောင်ခဲ့ပြီးတဲ့နောက်လူပေါင်း12,000ကိုဘေးလွတ်ရာရွှေ့ပြောင်းပေးထားရပါတယ်။မြို့တော်ခီယက်ရဲ့အရှေ့မြောက်ဘက် 180 ကီလိုမီတာအကွာမှာရှိတဲ့ချင်းနီးယားအနီးကဒေါ်လာယုံမှာပောက်ကွဲမှုတွေဖြစ်တဲ့ဆိုတဲ့သတင်းပေးချက်ကိုမနေ့စောကြီးမှာရရှိခဲ့ပြီးတဲ့နောက်နိုင်ပိုင်းအခြားထိ2မိနစ်တခါ3မိနစ်တခါပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ယူကရိန်းကာကွယ်ဝင်ကြီးကပြောပါတယ်။ထေဆုံးဒဏ်ရာရတဲ့အစီရင်ခံချက်တွေမရှိသေးသလိုပောက်ကွဲမိလောင်ရတဲ့အကြောင်းရင်းကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။လက်နက်တိုက်မိလောင်ပောက်ကွဲမှုအန်ဒီယေကိုထိန်းချုပ်နိုင်ဖို့မိသက်သမားတွေစ조사နေကြပါတယ်ဒေတာရင်းမှာတော့ဓာတ်ငွေနဲ့လျှက်စစ်ပေးတာတွေကိုဖြတ်တောက်ထားပြီးလမ်းတွေယထာလမ်းတွေနဲ့လေကြောင်းပြန်တမ်းမှုတွေကိုလည်းပိတ်ထားပါတယ်ယူကရိန်းနိုင်ငံမှာဒီနှစ်ပိုင်းနဲ့အတွင်းလက်နက်တိုက်တွေမှာမိအကြီးအကျယ်လောင်ကျွမ်းမှုတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ရှင်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရိုဟာဂျပန်မဲခေါင်တေးသီစီဥပွဲပြင်ပမှာဒီကနေ့တရားတွေ့ဆုံဆွေးနွေးကြပြီးတော့မြန်မာနိုင်ငံမှာစီးပွားရေးပြုပြင်ပြောင်းလဲရေးတည်ငြိမ်အေးချမ်းရေးနဲ့ရခိုင်ပြည်နယ်အရေးတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်ဒါ့အပြင်ရခိုင်ပြည်နယ်ကထွက်ပြေးသွားကြသူတွေအရေးနဲ့ပတ်သက်ပြီးတော့ဒီလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကနေတရားလွတ်လပ်စွာစုံစမ်းစစ်ဆေးဖို့အရေးကြီးကြောင်းနဲ့နေရရင်စွန့်ခွာထွက်ပြေးသွားကြသူတွေသူတို့နေရရင်ကိုပြန်လာနိုင်လောက်တဲ့အခြေအနေတွေနဲ့ပြန်လည်အခြေကျနေထိုင်နိုင်အောင်ရှိန်မြှင့်လှုပ်ဆောင်ဖို့ဂျပန်ဝန်ကြီးချုပ်ကပြောကြားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်
းဂျပန်ဝန်ကြီးချုပ်ကြီးရှင်တူအာဘေပြောသွားတဲ့အတိုင်းပဲကျွန်တော်တို့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဟာမှတ်မှတ်ကန်ကန်နဲ့တိတိကျကျမိအတော်ဝင်တွေကိုထပ်ဆောင်ဆောင်ဖို့အရေးကြီးတယ်ဆိုတာကိုလက်ခံထားပါတယ်
။ခေါင်းဆောင်နှစ်ဦးတွေ့ဆုံခြင်းမှာဂျပန်ရဲ့ထောက်ပံ့ကူညီငွေအမေရိကန်ဒေါ်လာ9ဘီလီယံကိုမြန်မာဆွေးရအနေနဲ့ဘယ်လိုသုံးစွဲမလဲဆိုတာနဲ့ပတ်သက်ပြီးတော့လဲဆွေးနွေးမယ်လို့မျှော်လင့်ရကြောင်းဂျပန်ရရှိတွေကပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့ဆယ်ကြိမ်မြောက်ဂျပန်မဲခေါင်ထိပ်သီးညီလာခံမှာတော့ဒေါ်ဆန်းစုကြည်ကဂျပန်နဲ့မဲခေါင်ဒေသနိုင်ငံတွေအနေနဲ့ရှေ့ဆက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးအတွက်သာမဟုတ်ပဲဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်လည်းလက်တွဲပူးပေါင်းဆောင်ရွက်သွားမယ်ဆိုတာကိုယုံကြည်မှုအဖြစ်ရှိကြောင်းပြောရတယ်။အရှေ့တောင်အာရှဒေသနဲ့ဂျပန်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့အတွက်ကျင်းပတဲ့ဒီညီလာခံကိုဂျပန်မြန်မာထိုင်းကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်လာကြတာပါ။အရှေ့တောင်အာရှဒေသနိုင်ငံတွေနဲ့ဂျပန်နိုင်ငံကြားချိတ်ဆက်ဆောင်ရွက်မှုတွေတိုးတက်ရေးအတွက်ကျင့်သုံးကြမယ်။2018တိုကျိုကျင်းညာစာတမ်းဆိုတဲ့မဟာဗျူဟာတရက်ကိုညီလာခံအပြီးမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကျင်းညာခဲ့ပါတယ်
။ 11 မီဒီယာကသတင်းထောက်ချုပ်တာဝန်ခံအယ်ဒီတာအပါအဝင်သတင်းသမား3ဦးကိုနိုင်ငံတော်အကြီးညိုပြည့်စင်မှုပုံမှန် 905 ခါခွင်းနဲ့အာဏာပိုင်တွေဘက်ကဖမ်းဆီးဖို့ဒီနေ့ညပိုင်းမှာ 11 မီဒီယာရုံးခန်းကိုလာရောက်ရှာဖွေခဲ့ပါတယ်။ကိုဖြိုးဝေဝင်းကိုနီမင်းကိုကျော်စောလင်းတို့3ယောက်ကိုဖမ်းဆီးဖို့ပုံမှန် 905 ခါခွင်းနဲ့အရေးယူပေးဖို့တာမွေတရားရုံးကိုဥတိုက်လျှောက်ထားတဲ့အတွက်လာရောက်ဖမ်းဆီးတာလို့အလဲပင်မီဒီယာနဲ့နှီးဆက်တဲ့ရက်ွက်ကပြောပါတယ်။ဒါပေမဲ့လည်းဘယ်သူကတရားလိုအဖြစ်တိုင်ကြားအမှုဖွင့်ထားတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူး။ ဒီလိုသတင်းထောက်တွေကိုလာရောက်ရှာဖွေဖို့စာနယ်ဇင်းကောင်စီနဲ့ညှိနှိုင်းတိုင်ပင်တာမရှိဘူးလို့လည်းနှိစက်တဲ့အတိုင်းဝန်ကပြောပါတယ်ဒီရက်ပိုင်းအလဲပင်မီဒီယာမှာတော့ရန်ကုန်အစိုးရရဲ့ဗန္ဒာရေးအသုံးစရိတ်နဲ့ပတ်သက်ပြီးဝေဖန်တဲ့ဆောင်းပါးတွေဇက်တိုက်ဖော်ပြခဲ့ပြီးတဲ့နောက်အခုလိုသတင်းသမားတွေကိုဖမ်းဆီးဖို့လာရောက်ရှာဖွေတဲ့ဆိုတဲ့သတင်းထွက်လာတာပါရှာဖွေတဲ့အချိန်မှာတော့သတင်းတောက်တွေကိုရှာမတွေ့တဲ့အတွက်မဖမ်းခဲ့ရဘူးလို့လည်းအမီမဖော်လို့တဲ့တာဝန်ရှိရဲရာရှိတဦးက VOA ကိုအတည်ပြုပြောဆိုပါတယ်ရှင
်ပိုယဟန်မင်းကြီးဖရန်စစ်ပြောင်းရင်းမျိုးတော်ကိုအလေလာဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကဖိတ်ကြားလိုက်ပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်အော်တိုဘာ18ရက်နေ့ကျရင်ပုံရဟန်းမင်းကြီးနဲ့တွေ့ဆုံတဲ့အခါကင်ဂျုံအွန်းရဲ့ဖိတ်ကြားစာကိုပြီးမှဖြစ်ကြောင်းသမ္မတမွန်ရဲ့ပြောခွင့်ရကင်ယူဂျွန်ကပြောပါရယ်လွန်ခဲ့တဲ့လကခေါင်းဆောင်နှစ်ဦးတွေ့ဆုံရမှာမြောက်ကိုရီးယားကိုပုံရဟန်းမင်းကြီးအလေပတ်လာစီလိုတဲ့ဆန္ဒရှိကြောင်းကင်ဂျုံအွန်းကမွန်ဂျေအင်ကိုပြောကြားပါရယ်တောင်ကိုရီးယားသမ္မတရဲ့ကိုယ့်ရဲ့ကြာခီးစဉ်အတွင်းဒိမတ်ပြင်သစ်အီတလီနိုင်ငံတွေကိုတွားရောက်มาဖြစ်ပြီးပုံရင်ဟန်းမင်းကြီးနဲ့လည်းတွေ့ဆုံมาပါတန်တမန်ကြီးအရာအထူးကြံဖြစ်နေတဲ့အချိန်တွေကနေကင်ဂျုံအွန်ဟာဒီနေ့အတွင်းတောင်ကိုရီးယားသမ္မတမွန်နဲ့၃ချိန်တွေ့ဆုံခဲ့တယ်လို့လွန်ခဲ့တဲ့ဇွန်လကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့စင်ကာပူမှာတွေ့ဆုံပြီးအခုနောက်ဆုံးပုံရင်ဟန်းမင်းကြီးကိုဖိတ်ကြားတာပါကင်ဂျုံအွန်ရဲ့ဖခင်ကင်ဂျုံအင်လည်းပုံရင်ဟန်းမင်းကြီးဂျွန်ပေါ်နှစ်ကိုမြောက်ကိုရီးယားကိုအလဲလာဖို့2000ခုနှစ်ကဖိတ်ကြားခဲ့ပေမဲ့အစီအစဉ်အထမမြောက်ခဲ့ပါဘူးမြောက်ကိုရီးယားဖွဲ့စည်းပုံဥပဒေမှာလွတ်လပ်စွာကိုယ်ကိုယ်ကျင့်ပြဋ္ဌာန်းထားပေမဲ့လည်းတင်းတင်းကြပ်ကြပ်စောင့်ကြည့်ချုပ်ကန့်ထားပါရခင်ဗျာ
ဟာရီကိန်းမုန်တိုင်းမိုက်ကယ်ဟာမက္ကဆီကိုပင်လယ်ကွေ့ကိုဖြတ်တန်းပြီးကျူးဘားနိုင်ငံကိုဝန်းရောက်နေသလိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အနောက်ပိုင်းကိုလည်းဦးတည်လာနေချိန်မှာပဲမုန်တိုင်းဟာအကောက်လာတာကြောင့်အဆင့်နှစ်တိုးမြင့်သတ်မှတ်လိုက်ပါတယ်American Hurricane Center ကမိုက်ကယ်ဟာရီကိန်းမုန်တိုင်းဟာပနားမအပန်းဖြေမြို့တောင်ဘက်မိုင်400အကွာလောက်မှာတည်ရှိနေတာဖြစ်ပြီးတနာယီကိုမိုင်100နှုန်းနဲ့တိုက်ခတ်နေတယ်လို့ပြောဆိုပါတယ်။မနေ့တနင်္လာနေ့နှောင်းပိုင်းမှာဟာရီကိန်းမုန်တိုင်းမိုက်ကယ်ကကျူးဘားအနောက်ပိုင်းကိုဝင်ရောက်ပါတယ်။ဟာရီကိန်းမုန်တိုင်းကြောင့်မိုးရေချင်း30စင်တီမီတာလောက်ရွာသွန်းနိုင်ပြီးတောင်ထူတတ်တဲ့ဒေသတွေမှာရုတ်တရက်ရေကြီးမြေပြိုရာတွေဖြစ်နိုင်တယ်လို့လည်းပြောဆိုထားပါတယ်။ဗုဒ္ဓဟူးနေ့မှာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်နောက်မြောက်ပိုင်းကိုကုန်းတွင်းပိုင်းကိုဝင်ရောက်လာချိန်မှာတော့ဟာရီကိန်းမုန်တိုင်းမိုက်ကယ်ကပြင်းအားအဆင့်3အထိရောက်လာမယ်လို့ခန့်မှန်းထားကြပါတယ်ရှင်
။ကောင်းနဲ့မသိရင်ထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့ပါမယ်အရင်ဆုံးတော့ဂျပန်နိုင်ငံမှာဒေါန်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့မှတွေ့ဆုံခဲ့ကြပြီးတော့မြန်မာအရေးကိုဆွေးနွေးခဲ့ကြရမှာရခိုင်ပြည်နယ်ကလူ့ခွင့်ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အရေးကြီးတဲ့အကြောင်းအလေးထားပြီးတော့ပြောဆိုသွားပါတယ်ဂျပန်နိုင်ငံကစီးပွားရေးရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာဖို့မျှော်လင့်နေတဲ့မြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့ဖွံ့ဖြိုးရေးအပေါ်စိုးရိမ်မှုတွေရှိနေတဲ့အခြေအနေကိုတော့ကိုအောင်လင်းဦးကပြောပြပေးပါပ
ါဂျပန်နိုင်ငံမှာကျင်းပခဲ့တဲ့မဲခေါင်မြို့ဝန်နိုင်ငံတွေရဲ့စီးပွားပွဲအဆုံးသတ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံရမှာရခိုင်ပြည်နယ်ကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့လည်းထပ်သွင်းဆွေးနွေးကြတာပါတွေ့ဆုံမှုပြီးပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာလည်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကရခိုင်ပြည်နယ်အရေးစီးပွားရေးတည်ငြိမ်ရေးအပါအဝင်တက်တလို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတဆူရကဖြည့်ရှင်းမှုကြိုးပမ်းနေတဲ့အပေါ်အတိအမှတ်ပြုပြောကြားသွားပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်စုံစမ်းစစ်ဆေးဖို့အရေးကြီးတဲ့အကြောင်းလည်းပြောကြားသွားခဲ့တာ
ပါ။私からは特に独立調査団による信頼ある調査が行われること。
လူလတ်တဲ့စုံစမ်းရေးကော်မရှင်ရဲ့လက်ခံယုံကြည်နိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေဒုက္ခသည်တွေနေရာပြန်နိုင်မဲ့အခြေအနေတွေဖန်တီးဖို့တွေပြည်လဲနေရာချထားရေးကိစ္စတွေရဲ့အရေးကြီးမှုတွေကိုပြောပြပါတယ
်။ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအကူအညီပေးရရမှာအဓိကနိုင်ငံတကာနိုင်ငံဖြစ်တဲ့ဂျပန်နိုင်ငံရဲ့တိုက်တွန်းချက်ပေါ်ဒေါ်အောင်ဆန်းစုကြည်ကလည်းအတိအမှတ်ပြုလက်ခံတဲ့အကြောင်းတိုကျိုမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
။ကျမတို့ဟာဂျပန်နိုင်ငံဟာဒီရခိုင်မှာအေးစေးစေခြင်းနဲ့တည်ငြိမ်စေခြင်းနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးဖြစ်စေခြင်းနဲ့ဆိုတာကိုကျမတို့ယုံကြည်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ရဲနဲ့ဩဂုတ်လကလူညုံရေးကင်းစကန်တွေကိုစီးနှင်တက်ခဲ့တဲ့ ARS စွန်ရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရကရိုဟင်ဂျာတွေပေါ်စိုးရွားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပြီးတာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့လည်းတိုက်တွန်းနေတာပါမြန်မာစိုးရွားနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလို နိုင်ငံကအတန်းဝန်းကဆွဆွနေတယ်လို့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်ရေးယူမှုတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပြီးကုလသမဂ္ဂဆိုင်ရာဂျပန်သံမက်ကြီးအောင်ကန်ဆူအိုရှိမာပါဝင်စုံစမ်းရေးကော်မရှင်တခုကိုလည်းအစိုးရကမကြသေးခင်ကပဲထပ်မံဖွဲ့စည်းထားပါတယ်ကော်မရှင်တဲ့အနေနဲ့တာဝန်တွေကိုအပြည့်အဝဆောင်ရွက်သွားနိုင်မှုအရေးကြီးတဲ့အကြောင်းလဲဒေါ်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောကြားသွားခဲ့တာ
ပါ။ဂျပန်ဝန်ကြီးချုပ်ဂျီရှင်တူအာဘေပြောသားတဲ့အတိုင်းပဲကျမတို့ဟိုလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဟာမှတ်မှတ်ကန်ကန်နဲ့တိတိကျကျတာဝန်တွေကိုထပ်ဆောင်နိုင်မှုအရေးကြီးတယ်ဆိုတာကိုလက်ခံထားပါတယ်။
မြန်မာနိုင်ငံမှာဂျပန်နိုင်ငံကရင်းနှီးမြှုပ်နှံလောက်ကန်ရဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဖိတ်ခေါ်ခဲ့ပြီးနောက်တစ်နေ့မှာပဲနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံတာလည်းဖြစ်ပါတယ်။ဂျပန်နိုင်ငံပါဝင်ပြည်ပကရင်းနှီးမြှုပ်နှံမှုတွေကိုမြန်မာနိုင်ငံကဆွေးဆောင်နိုင်မှုကြိုးပမ်းနေပေမဲ့လည်းရခိုင်ပြည်နယ်အရေးလိုပြည်ရင်းအခြေအနေတွေကြောင့်ဖွံ့ဖြိုးရေးအလားအလာတွေပေါ်ရဲခတ်မှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့စီးပွားရေးခန့်မှန်းချက်အစီရင်ခံစာတင်မှာဆိုရင်လည်းမိုးရွာသီရေကြီးမှုကုန်ထုတ်လုပ်မှုစီးရေးကြီးမြင့်မှုပြည်ပကဓာတ်ရဲရင်းနှီးမြှုပ်နှံမှုဂရုကုတ်တွေနှိမ့်ခွေနေမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းက2018-2019ဘဏ်နာနှစ်မှာ 6.2% ခန့်နှုန်းကျဆင်းနိုင်ကြောင်းခန့်မှန်းထားတာပါ။သူတို့ဖြင့်ကမ္ဘာတဝန်းစီးပွားရေးခြေနေတွေမရင်မရာဖြစ်နေချိန်မှာရခိုင်ပြည်နယ်ကမတည်မငြိမ်ခြေနေတွေကြောင့်အနှုတ်လက္ခဏာပြနိုင်တဲ့အလားအလာတွေရှိနေစေဖြစ်တဲ့အကြောင်းလည်းသတိပေးထားပါရခင်ဗျာ
။ကွန်လွန်တင်ဆက်ပေးထားတာဖြစ်ပါတယ်။တစ်ဆက်ထဲမှာပဲဒီမြန်မာနိုင်ငံကိုပြန်ပို့ခံရတဲ့ရိုဟင်ဂျာတွေအရေးစိုးရိမ်ရှိနေဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။အိန္ဒိယနိုင်ငံကသူတို့နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာတဲ့ရိုဟင်ဂျာ9ယောက်ကိုမြန်မာနိုင်ငံကိုပြန်ပြီးတော့ပို့လိုက်ပြီးတဲ့နောက်မှာပဲအိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကြားမှာစိုးရိမ်တွေလာနေပါတယ်။အိန္ဒိယနိုင်ငံမှာရိုဟင်ဂျာမွတ်စလင်တောင်းတဲ့ချီရှိပြီးတော့အိန္ဒိယဆိုရကတော့အဲ့ဒီဒုက္ခတွေတွေကိုအတိအမှန်မပြုတဲ့အကြောင်းနဲ့ရိုဟင်ဂျာတွေဟာနိုင်ငံလုံးချုပ်ရေးကိုချိန်ချောင်းနေတယ်ဆိုပြီးတော့ရှုမြင်နေကြပါတယ်။ဒါအပြင်ရိုက်တာသတင်းဌာနသတင်းဆောင်မကိုအခြေခံပြီးတော့ကုရနိုင်ငံကပြောပြပေးမှာပါ။
အိန္ဒိယနိုင်ငံကရိုဟင်ဂျာမွတ်စလင်တချို့ကိုမြန်မာနိုင်ငံကိုပြန်ပို့လိုက်ပြီလို့ထင်ညာလိုက်ပြီးတဲ့နောက်မှာပဲအိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကြားမှာလည်းစိုးရိမ်မှုတွေဖြစ်လာနေပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာနေထိုင်တဲ့ဆာယီဒူလာဟာမြန်မာနေဆက်မှုတွေကြောင့်မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံကို2020ခုနှစ်မှာထွက်ပြေးလာခဲ့တာပါ။သူနဲ့ဆွေမျိုးတော်ဆက်သူတူဖြစ်တဲ့ဇတူယာရာမန်ဟာအာတန်ပြည်နယ်ထဲကအကျဉ်းဆောင်တစ်ခုမှာဖမ်းခံထားတယ်လို့သူကပြောပါတယ်။ရာမန်တို့ညီကိုနှစ်ယောက်နဲ့အတူတခြားဆွေမျိုးရှိယောက်တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကတဆင့်အိန္ဒိယနိုင်ငံကိုထွက်ပြေးလာခဲ့ကြတာဖြစ်ပြီးတော့2012ခုနှစ်ကဘူရာအောင်တို့ကမှဖမ်းခံခဲ့ရတာပါ။အဲ့ဒီအချိန်ကစပြီးတော့သူတို့ကိုထောင်ထဲမှာဖမ်းဆီးထားတာပါ။ပြီးခဲ့တဲ့အောက်တိုဘာ3ရက်နေ့ကတော့အဲ့ဒီအကျဉ်းထောင်ကရိုဟင်ဂျာ9ဦးကိုအာဏာပိုင်တွေကအိန္ဒိယမြန်မာနယ်စပ်ကိုပို့ဆောင်ခဲ့ပြီးအဲ့ဒီနေ့မှာပဲပုံမှန်တိုင်းဆေးစစ်ဖို့အပြင်ကိုထွက်ရချိန်မှာရာမန်ကသူ့ကိုဖုန်းနဲ့ဆက်သွယ်ခဲ့တယ်ဆိုပြီးတော့စာရီဒူလာကပြောပါတယ်။အဲ့ရိုဟင်ဂျာ9ဦးကိုတော့နောက်နေမှာပဲမြန်မာနိုင်ငံဘက်ကိုပထမဆုံးအကြိမ်လွှဲပြောင်းပေးခဲ့ပါတယ်။အိန္ဒိယနိုင်ငံမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဒုက္ခသည်အဖြစ်နဲ့တရားဝင်အသိအမှတ်ပြုထားတဲ့ရိုဟင်ဂျာ 16,500 ရှိပြီးတော့အဲ့လူတွေကိုနောက်ချက်တာတွေမတရားဖမ်းဆီးတာတွေပြည်နယ်နယ်ပေးတာတွေမလုပ်နိုင်အောင်ကာကွယ်ပေးနေတယ်ဆိုပြီး UNHCR အဖွဲ့ကပြောပါတယ်။အိန္ဒိယနိုင်ငံကတော့သူတို့အနေနဲ့ဒီလူတွေကိုဒုက္ခသည်အဖြစ်အသိအမှတ်မပြုသလိုကုလသမဂ္ဂရဲ့ရည်တည်ချက်ကိုလည်းလက်မခံဘူးဆိုပြီးတော့ပယ်ချထားပါတယ်။အိန္ဒိယနိုင်ငံမှာလာမယ့်မေလချရရင်ထွေထွေရွေးကောက်ပွဲကျင်းပဖို့လည်းရှိနေတာကြောင့်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူ့ရဲ့မဟာမိတ်တီအနေနဲ့ရိုဟင်ဂျာတွေကိုပြစ်မှတ်ထားခြင်းအဖြစ်လူတွေရဲ့ထောက်ခံမှုတွေရလာနိုင်တာကြောင့်အခုဆိုရင်ရိုဟင်ဂျာအတော်များများကဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူမျိုးသားရေးဝါဒီအစိုးရဟာသူတို့ရဲ့ရည်တည်ချက်အတိုင်းရိုဟင်ဂျာတွေအလုံးကိုနိုင်ငံတွင်းကနေပြန်ပို့တာတွေလှုပ်လာတော့မယ်ဆိုပြီးတော့စိုးရိမ်နေကြတာပါ။ဇာယီဒူလာကတော့ဖမ်းခံထားတဲ့သူ့ဆွေမျိုးတွေအပြင်သူနဲ့အတူနေနေတဲ့မိသားစုအတွက်လည်းစိုးရိမ်နေပါတယ
်။အပနာမူလုံမဲအပနာပွိဒေဝါတာအပနာမူလုံမဲဟမ်ချလ်နီပါတာတော့चलने फिरने के लिए हर जगह में उनको खाने पीने
के जनरो နိုင်ငံမှာကျွန်တော်တို့မွေးခဲ့ပေမဲ့လွတ်လွတ်လပ်လပ်သွားလာလို့မရပါဘူးသွားတာလာတာစားတာတောက်တာကအစအားလုံးကကန့်တတ်မှုတွေနဲ့ပါဒီပြဿနာကိုနိုင်ငံတကာအဆင့်မဖြေရှင်းပေးမချင်းကျွန်တော်တို့မပြန်ပါဘူးပြန်မဲ့အစားပင်လယ်ထဲမှာပဲအသေးခံလိုက်တာပိုကောင်းပါတယ
်တို့ဟာအိန္ဒိယနိုင်ငံမှာမွတ်စလင်အများစုနေထိုင်ကြတဲ့တခုတည်းသောပြည်နယ်ဖြစ်တဲ့ဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်မှာနေထိုင်ကြပြီးတော့အဲ့ဒီပြည်နယ်မှာရိုဟင်ဂျာအရေအတွက်အများဆုံးရှိပြီး 9,000 လောက်ရှိပါတယ်ဒါမဲ့လည်းအိန္ဒိယနိုင်ငံတွင်းမှာရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခြေအနေကပိုပြီးတော့ဆိုးဝါးလာနေပြီးတော့ဂျမ္မူးစစ်မှုလက်မှုကုံတွေကြီးများအသင်းကဆိုရင်တရားမဝင်အခြေကျဝင်ရောက်နေထိုင်သူတွေကိုဖော်ထုတ်ရှင်းလင်းပြစ်တဲ့လှုပ်ရှားမှုတွေလုပ်ဖို့ချိန်ညှောက်လိုက်သလိုအစိုးရအနေနဲ့လည်းရိုဟင်ဂျာပြည်ထနာကိုအခုထပ်ပိုပြီးတော့လေးလေးနက်နက်ကင်တွယ်ဖို့ကိုတွန်းအားပေးလိုက်ပါတယ်။ Rakesh Gupta ဟာဂျမ္မူးပြည်နယ်ရဲ့စစ်မှုလက်မှုကုံတွေကြီးများအသင်းဥက္ကဋ္ဌဖြစ်ပါတယ
်။ If someone becomes a threat to our securityto nation security
အဲလိုတယောက်ကကျွန်တော်တို့လုံခြုံရေးနိုင်ငံရေးလုံခြုံရေးချင်းချောက်လာပြီးဒါဟုတ်လည်းလုံခြုံရေးဖွဲ့တွေကကာဝေးတာမရှိဘူးဆိုရင်တော့ဥပဒေတိုင်းလောက်ကြရတာအဆန်းတော့မဟုတ်ပါဘူး
ဒ တရုတ်နိုင်ငံကိုတံပြန်ဖို့အတွက်မြန်မာနိုင်ငံနဲ့စီးပွားရေးအရဒုမြင့်ဆက်ဆံဖို့ကြိုးစားနေတဲ့အိန္ဒိယနိုင်ငံကရိုဟင်ဂျာစစ်သွေးကြွတွေရဲ့အစွန်းရောက်အကြမ်းဖက်မှုအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့စိုးရင်ချက်ကိုသူတို့အနေနဲ့နားလည်တယ်လို့ပြီးခဲ့တဲ့နှောင်းပိုင်းကပြောကြားခဲ့ပါတယ်။ဂျမ္မူးနဲ့ကက်ရှမီးယားပြည်နယ် BJP ပါတီအမတ်ကဗင်နာဂုပ္တာကတော့
ये भारतीय जनता पार्टी का ये निर्णय है कि जम्मू कश्मीर की परिस्थितियों को देखते हुए हम इनको बाहर निकालेंगे इस पर एक्शन भी हुआ
कि नहीं ये लोंजों ये को ठे तोइन सिंजा रे अनि ने तुरो को नायगन ने का नि हिन ठोप फो जनरो बीजेपी पार्टी का सोंग फ्यक खेरा फिट बारे
पीगे ने ऑगस्ट 25 ये ने का रोंजा मुस्लिम असों यौ दी का यखाई बी ने म्याव पाइन का लोंजों ये केस खान नि को वन यौ टाइट खै खेरा को म्यामा सेट अप का नेमी शिन ने लौया का नि एरी मा शी दे रोंजा मुस्लिम 9000 लाख बंगलादेश နိုင်ငံဘက်ကို ठ्व ပြေးခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂကတော့မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်လို့ဆွဆွဲလိုက်ပြီးမြန်မာဆိုရဘက်ကဒါကိုလက်ခံခြင်းမရှိသလိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းအတည်ဝင်အတိမတ်ပြုခြင်းမရှိပါဘူးခင်ဗျာ
ကိုရင်တိုင်းတက်ဆက်ပြီးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီလက်နက်ကိုင်ဖွဲ့ကဖမ်းထားတဲ့ရှမ်းတိုင်းသူတယောက်ကိုထောင်ဒဏ်ချလိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကိုင်တွေဖမ်းဆီးရကိုခံခဲ့ရတဲ့ရှမ်းတိုင်းသူအမျိုးသမီးလက်နက်ကင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ DNLA တအောင်းပလောင်တပ်ဖွဲ့ကနေပြီးတော့ထောင်ဒဏ်3နှစ်အပြစ်ပေးလိုက်ပါတယ်။ရှမ်းတိုင်းသူနမ်မိုဟွမ်းလွတ်မြောက်ရေးအတွက်အဓိကတိုင်းရင်းသားလက်နက်ကင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ UWSC ဌာနချုပ်မှာကြားခံအဖွဲ့တွေကစီးစစ်ညီနိုင်နေတယ်လို့ဒေသခံတွေကလည်းဖမ်းဆီးကန်အမျိုးသမီးပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ် DNLA ကခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်။ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် FUE မြန်မာပိုင်းသတင်းတောက်နိုင်ကွေးကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါတန်းပလောင်လက်နက်ကင်တပ်ဖွဲ့ TNL ကနေနှစ်လနီးပါးကြာဖမ်းဆီးထားခဲ့ပြီးနောက်နန်းခမ်းမြို့ကနမ်မိုဟွန်ကိုပြီးခဲ့တဲ့ဒီဇင်ဘာထဲမှာပဲအဖွဲ့ရဲ့စီမင်းတွေရထောင်ဒဏ်3နှစ်စီရင်ချက်ချမှတ်ခဲ့တာဖြစ်ကြောင်းပြန်ကြားရေးရရှိပုံမှုတိုင်းကြော်ကပြောပါရယ် TNL တပ်ဖွဲ့တွေထိခိုက်တိုက်စုံခဲ့သည့်ဖြစ်ပေါ်ခဲ့တဲ့အပေါ်တာဝန်ရှိတဲ့အတွက်အခုလိုပြစ်ပေးဖို့စုံမြတ်ခဲ့တာလို့လည်းဆိုပါရယ
်ရကကြီးပုံမှန်3နဲ့ပေါ့နော်ဒီပြီးခဲ့တဲ့9ရက်နေ့မှာထောင်ဒဏ်3နှစ်ချလိုက်တာနော်ဝန်ထမ်းတူဘောနတော်ဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတူကိုအပြင်းအထန်နာကျင်မှုကဖြစ်တယ်သူကျွလွန်လာလဲဒီကျွန်တော်ဝန်ထမ်းတူကိုအပြင်းထန်နာကျင်မှုတူကအသက်ဆုံးရှုံးတဲ့အဖြစ်ဖြစ်တာပါမ
ထောင်ဒဏ်3နှစ်အပြည့်ပေးလိုက်တယ်ဆိုပေမဲ့လည်းဘယ်လိုဆက်လက်ဖမ်းဆီးထိန်းသိမ်းထားမှာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးနမ်မိုဟွန်ဖမ်းခံရမှုအဖြစ်မှပေါ်ပေါက်ရေးအတွက်ဆွေးနွေးညှိနှိုင်းဖို့ UWSC ဝါတပ်ဖွဲ့ဦးဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ကလည်းအောက်တိုဘာလ2ရက်နေ့မှာပဲအကြောင်းကြားထားပါတယ်လက်ရှိအချိန်မှာလဲ UWSC ဌာနချုပ်ပန်ဇန်းဘက်မှာ FVNCC ရဲ့မြေတမ်းကော်မတီတွေနဲ့နမ်မိုဟွန်လွတ်မြောက်ရေးကြိုးပမ်းနေတဲ့အဖွဲ့တွေတွေ့ဆုံဆွေးနွေးနေဆဲဖြစ်တယ်လို့နိုင်ငံမျိုးသောက်ကူပြုအဖွဲ့ဝင်ဆိုင်းလိန်မြတ်ကပြောပါတယ်
အဲဒီသူတို့ FVNCC ပြန်လာမှပဲကျွန်တော်တို့ကတင်ကြမှာပေါ့သူတို့ဟိုမှာရှိနေတော့မယ်သူတို့ရောက်လာမှပဲကျွန်တော်တို့ကဒီပေါ်မှာပဲမူတည်ပြီးတော့ပါဆက်လုပ်ရမယ်ဆိုတော့ကြံပြီးတော့စဉ်းစားရမှာပေါ့
FVNCC ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးညှိနှိုင်းရေးကော်မတီကလည်းနမ်မိုဟွန်ဖမ်းခံရတဲ့နယ်ပတ်သက်ပြီးလေ့လာစုံစမ်းမှုတွေပြုလုပ်ခဲ့ကြောင်း FVNCC အမြဲတမ်းကော်မတီအနေနဲ့ကြားဝင်ပြီးတော့တရားမျှတတဲ့နည်းလမ်းနဲ့ဖြေရှင်းဆောင်ရွက်ဖို့နမ်မိုဟွန်လူမျိုးရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုခေါ်ယူတွေ့ဆုံဆွေးနွေးနေပါတယ်။ TNL ပြန်ကြားရေးရရှိဖို့မှုတိုင်းကျော်ကတော့ FVNCC ကလည်းလေ့လာစုံစမ်းနေတဲ့အခြေအနေတွေကိုတော့သူ့အနေနဲ့မသိရှိသေးဘူးလို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့ပေါ်နေနမ်မိုဟွန်ကိုပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကတမ်းပလောင်တပ်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒီလိုမျိုးသမီးတယောက်ကိုဖမ်းဆီးတဲ့ဟာမဖြစ်သင့်ဘူးလို့နန်းခမ်းမြို့လူငယ်ကွန်ရက်ဖွဲ့ဝင်သူကပြောပါတယ်
။ဘယ်လက်လက်ကဖမ်းဆီးလို့ဆိုပါလိမ့်ဒီ PDU 2ပေါ်အရင်လိုအကျဉ်းဖက်ပြီးတော့ခေါ်ဆောင်သွားတာမျိုးမဖြစ်စေချင်ဘူးလား။ PDU 2ရဲ့လုံခြုံမှုကိုချိန်ထောက်တယ်လို့ပဲကျွန်တော်မြင်တယ်လေ
။ပြီးခဲ့တဲ့2019ခုနှစ်တုန်းကဒီ NLD တပ်ဖွဲ့ဝင်သူကလည်းအဆိုပါနမ်မိုဟွန်တို့အိမ်ဆိုင်မှာခုန်ကောက်ခံပြီးအပြန်တမရောကလည်းလမ်းမှာဆောက်ဆိုင်ပြီးပြစ်ခတ်ခဲ့လို့တယောက်သိဆုံးပြီးတယောက်အရှင်ဖမ်းမိခဲ့တဲ့ဖြစ်စဉ်ပေါ်အစိုးရတပ်ကိုသတင်းပေးခဲ့တဲ့ဆိုပြီး DNL ဘက်ကယူဆတာကြောင့်ဖမ်းဆီးတာဖြစ်နိုင်တယ်လို့လည်းဒေသခံတွေကယုံကြည်ထားကြပါတယ်။နမ်မိုဟွန်ကိုပြန်လွှတ်ပေးဖို့အတွက်နန်းခမ်းမြို့ဒေသခံထောင်နဲ့ချီပြီးဇာနာပြတောင်းဆိုခဲ့ကြသလိုအမျိုးသားပြန်လည်သိမြတ်ရေးနဲ့ငြိမ်းချမ်းရေးပူဇော် MRPC နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPB ရှမ်းနိုင်ငံရေးပါတီတွေကလည်းပြန်လွှတ်ပေးဖို့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတောင်ပိုင်းရှမ်းပြည်သမ္မတ RCSSSC နဲ့တမ်းပလောင်တပ်ဖွဲ့တို့နှစ်ဖက်စီရေးပဋိပက္ခတွေဖြစ်ပွားနေဆဲဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်ရှမ်းပလောင်ကျေးရွာသားတွေကိုအပြန်အလှန်ဖမ်းဆီးမှုတွေရှိနေတယ်လို့အပြန်အလှန်ဆွဆွဲချက်တွေလည်းမကြာခဏဆိုသလိုသတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျာ။
နိုင်ငံရေးသတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့မြန်မာကျပ်ငွေတမိုးထပ်ပြီးတော့ပြန်ကျဆင်းသွားတဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါတယ်။မြန်မာကျပ်ငွေတမိုးဟာဒီကနေ့ညနေပိုင်းဈေးကွက်ပိတ်ချိန်မှာတော့အမေရိကန်ဒေါ်လာကိုငွေလဲနှုန်း1565ကျပ်ဝန်းကျင်ထိပြန်ပြီးတော့ကျဆင်းသွားပါတယ်။စစောပိုင်းရတုန်းကဈေးထက်ဒေါ်လာကို35ကျပ်လောက်ပြန်ပြီးတော့ကျဆင်းသွားတာဖြစ်ပါတယ်။ငွေကြီးကစားမဲ့သူတွေကိုရေးယူမယ်လို့အစိုးရဘက်ကပြောဆိုပြီးတော့ရပိုင်းတွင်မှာပဲမြန်မာကျပ်ငွေတန်ဖိုးပြန်တက်ခဲ့ပေမဲ့လေဒေါ်လာငွေအဝယ်များလာတဲ့အတွက်ခုလိုပြန်ပြီးတော့ကျသွားတာလို့စီးပွားရေးပညာရှင်တွေကသုံးသပ်ပြောဆိုနေကြပါတယ်။ View မြန်မာပိုင်းသတင်းတော်ကိုထောက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။ဒေါ်လာဈေးကစားသူ9ယောက်ထက်မနည်းကိုအထူးစုံစမ်းစစ်ဆေးဦးစီးဌာနစာသုံးလုံးကနိုင်ငံငွေစီမံခန့်ခွဲမှုပုံမှန်နဲ့အရေးယူထားတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးအောက်တိုဘာလဆန်းမှာမြန်မာကျပ်ငွေတန်ဖိုးပြန်တက်ခဲ့ပါတယ်။အခုရပိုင်းတွင်မှာငွေလဲနှုန်းဒေါ်လာကိုကျပ်30ကျော်ပြန်ကျဆင်းသွားတာပါ။စီးပွားရေးလေးလာသုံးသပ်သူဦးမင်းခင်ကတော့ကျပ်ငွေတန်ဖိုးပြန်ပြီးကျဆင်းသွားတာနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ
်။အကြောင်းနှစ်ချက်ရှိတာပေါ့။တစ်ချက်ကတော့ဖိုင်ရဲ့စီးရဲ့ဆိုတော့ဆုံးရင်ပြီးတော့ဒီကွက်ကပြတ်သွားတာမျိုး။အဝယ်ဒီနောက်ဆုံးသွားတာစောင့်နေတာမျိုးရှိတယ်လေ။ဆိုတော့ရနေနေရလာတော့လုံးဝမပြန်လို့လာပြန်ဝင်လာကြတာပေါ့ဒါအဝယ်တွေဆိုတာကဟိုဒီတစားတဲ့လူတွေလို့ပြောတာမဟုတ်တော့သူကတည်းကလူကြီးကအကြောင်းမျိုးနဲ့သူကတည်းကလူကဝယ်မှာပေါ့အဲ့ဒါရှိနေနောက်တစ်ခုကဟိုဈေးကွက်ရဲ့တဘာဝရပစ္စည်းဘယ်လောက်ရလဲမရအောင်ပေါ့နော်ဒီကတော့ဟို supply ပေါ့ဒါလာဘယ်လောက်ရှိလဲမရှိဘူးပေါ့အဲ့ supply ကနည်းနေလို့ရှိရင်ဈေးကတက်ပါပေါ့အဲ့ဒီအကြောင်းတွေကြောင့်ပြန်တက်တာပါဈေးကွက်ရဲ့ဟိုကျော်ဒီကျောင်းမှုအလုပ်ရရှိနေလို့အဲဒီလိုဈေးနှုန်းပြန်တက်လာတာပေါ့ဟိုဒါတော့ပြင်ပြတခုပေါ့ဗျာစီဝါကြီးမှာအလုပ်ရရှိနေတယ်အဲလက်စီဝါကြီးမှာအရေးရှိနေတယ်ဆိုတော့
အော်တိုဘာ9ရက်မှာတော့အမေရိကန်ဒေါ်လာကို1535ကျပ်နဲ့အယောင်းပိတ်ခဲ့ပြီး10ရက်နေ့မှာတော့ဒေါ်လာကို1553ကျပ်နဲ့အယောင်းပိတ်ခဲ့ပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့ဒေါ်လာကို1565ကျပ်ထိထက်ကျဆင်းသွားပါတယ်စီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဒေါက်တာစိုးထွန်းကတော့တရားမဝင်ငွေလဲတဲ့လုပ်ငန်းတွေရဲ့ရိုက်ခတ်မှုရှိနေတယ်လို့ဆိုပါတယ်
။အခုကတော့ဒါရောင်းလုံးဝဝယ်လို့ဝါပေါ့။ဒရောစီယာတွေ export အထွက်နေတယ်ပေါ့နော်။ import ကတော့ပုံမှန်ရှိနေခါကျတော့ဝယ်လို့ဝါများတာ။ဒီဘက်လိုအပ်ချက်များတော့အကြောင်းကိုပြန်ပြီးပြည့်တက်လာလို့ရှိတယ်။သူကတကယ်ဈေးကစားရဲဆိုတဲ့လူတွေပါမယ်။ရှုံးကြတော့လေဒီဟိုပါပေါ့။ဒီဘားနေပြီးကျွန်တော်တို့ဟော်နီလွှဲတဲ့ခေါ်တာပေါ့နော်။ငွေလွှဲတဲ့နေရာမှာကျွန်တော်တို့ဈေးကကျတော့ informal ဟော်နီကိုသွားနေတာပေါ့နော်။ကျွန်တော်တို့ကရေမတက်လိုင်စင်မရှိဘူးမရှိတော့ကြောင်းမလို့ဒီတရားမဝင်ဝင်ရတဲ့လုပ်ငန်းတွေကျွန်တော်ကဒီနိုင်ငံကလုံးလုံးနဲ့လူတွေချို့ဒီနေဆက်ကနေရောင်းဝယ်လုပ်တဲ့လူတွေပြန်လွှဲတာပေါ့နော်အခုအဲ့လမ်းစဉ်ပြတ်သွားလို့ကြောင်းမလို့တကယ်ပထမတော့ကြောက်ပြီးတော့ကြာတာပေါ့နော်ဟိုတကယ်ညရေရှည်ကြရင်တော့သူကခုနကသူ့ဦးတော်တက်လာတဲ့သူတော့ရှိတာပေါ့နော်ဝယ်ဝင်ရမယ့်ဟာတွေကဝယ်မလာဘူးပေါ့နော
်ဒေါ်လာစင်းနဲ့တူရွှေစည်းဟာလည်းအခောက်ရွှေတစ်ချက်သားကို9,000ကျော်ကနေ10,000ကျော်ပြန်လည်မြင့်တက်လာပါတယ်ကျပ်ငွေတန်ဖိုးကျဆင်းတာဟာနိုင်ငံကငွေကြေးဈေးကွက်ရေးရိုက်ခတ်မှုဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေခံစီးပွားရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထိနာတဲ့အကြောင်းစီးပွားရေးပညာရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီလိုကျဆင်းတာကိုထိန်းချုပ်နိုင်မှုဘဝဘဏ်ကတန်းနဲ့ချီတဲ့အမေရိကန်ဒေါ်လာတွေကိုထုတ်ရောင်းခဲ့ပါတယ်။အခုလိုကျပ်ငွေတန်ဖိုးကျဆင်းမှုကြောင့်ရေရှည်မှာကုန်ထုတ်လုပ်ငန်းတွေပေါ်ထိခိုက်မှုတွေရှိလာနိုင်တဲ့အတွက်ရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လုပ်ငန်းရှင်တွေဘက်ကအစိုးရနဲ့ဘဝဘဏ်ကိုကြံပေးတင်ပြနေကြပါရခင်ဗျာ
ခုထောင်ခံသတင်းပေးပို့ထားတာဖြစ်ပါတယ်သောတာရှင်များရှင် VOA ကနေထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းလဲဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ် VOA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်ဒီမှာတော့ American နိုင်ငံရေးအပြင်တိုက်ရိုက်လေလံဆွေးနွေးကန်ကိုလည်းနားဆင်ကြဖို့ရှိပါရဲ့ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။2018ခုနှစ်အောက်တိုဘာလ9ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ2425 32နဲ့51အပြင်လက်လက်မီတာ190တို့ကနေတိုင်းရဲထုံလွှင့်ပေးမယ့်စီးနေနေတယ်မှာဆိုရင်တော့အမေရိကန်နိုင်ငံရေးအပြင်တိုင်းရဲလေးလိုင်းဆွေးနွေးကံကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့အမေရိကန်နိုင်ငံရေးကိုတင်ဆက်ပေးကြပါတယ်။ဒေါကင်ဆိုဝင်းတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင
်။တရားသူကြီး Brett Kavanaugh ကိုအမေရိကန်ဘိုးတရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုနိုင်ခဲ့တာကြောင့်သမ္မတ Trump အောင်ပွဲခံနေပါတယ်။ချိန်နဲ့မှာပဲ Brett Kavanaugh ကိုအတီးပြူရေးအထက်လွှတ်တော်မှာအကြိတ်အနေအခြေတင်ဖြစ်ခဲ့ရတာတွေကြောင့် American ပြည်အောင်စုတဝန်းနိုင်ငံရေးအရသဘောထားကွဲပြားမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေပါတယ်။ Kavanaugh ကိုအတီးပြူရေးဆန့်ကျင်ကြတဲ့သဘောထားပြောင်းရောင်းတဲ့မဲဆန္ဒရှင်တွေရဲ့စူးစိမှုနဲ့ Kavanaugh ကိုကာကွယ်ထောက်ခံသူ Conservative တမျိုးကြားရှေးဟိုးဆွဲဝါဒီတွေရဲ့နှိုးကြားမှုကဇာတူဖြစ်နိုင်တယ်လို့ VOA သတင်းတောင် Michael Bowman ကသတင်းပေးပို့ထားတာကိုဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံ၏အကြောင်းသိကောင်းစရာအဖြစ်တင်ပြပေးလိုက်ပါရစေ။အထက်လွှတ်တော်အတီးပြူရေးကြားနာပွဲကတော့ရိုးရိုးတဲတဲနဲ့သဘောထားကွဲလွဲမှုတွေနဲ့အစချီခဲ့ပါတယ်။ကြားနာပွဲအပေါ်ဘဝင်မကျမှုတွေကိုဆန္ဒပြခဲ့ကြတာသတင်းပတ်တွေနဲ့ချီကြားမြင့်ခဲ့ပါတယ်။
Chairman, if we cannot be recognized, I move to adjourn.
Kavanaugh နေနဲ့ American ဘိုးတရားရုံးချုပ်တရားသူကြီးအဖြစ်ကျန်းသက်စာကျင်းဆိုမှုနဲ့ကြားနာပွဲကိုအဆုံးသတ်နိုင်ခဲ့ပါတယ်။ပါတီကြီးညစ်လုံးရဲ့အထက်လွှတ်တော်အမတ်တွေကတော့သူတို့မြင်တွေ့ကြားသိခဲ့ရတာတွေအပေါ်အမျက်ဒေါသထွက်ခဲ့ရတာတွေနဲ့စိတ်ပြက်ရတာတွေကိုအလေးအနက်ထုတ်ဖော်ပြောဆိုနေကြပါတယ်။အထက်လွှတ်တော်တရားရေးရာကော်မတီဥက္ကဋ္ဌ Republican အထက်လွှတ်တော်အမတ် Chuck Grassley ကတော့
This started downhill very quickly.The downhill slope
လုံးဝပြတ်သုံးအောင်ကြောက်ထဲကြအောင်အစင်းတွန်းပြီးခက်မြန်မြန်အစပြိုးခဲ့တဲ့ပြိုင်ပွဲတရက်ပါပဲလို့ပြောသွားတာပါအထက်လွှတ်တော်တရားရေးကော်မတီဝင်ဒီမိုကရက်ထက်လွှတ်တော်အမတ်ကိုရီဘုတ်ကာရဲ့မှတ်ချက်ကတော့
This body has had a test and we are failing
ဒီကော်မတီကစာမေးပွဲတစ်ခုလုပ်ခဲ့တာကျွန်တော်တို့တွေစာမေးပွဲကျခဲ့ကြတာပေါ့ဗျာလို့ပြောသွားတာပါသမ္မတ Trump ကတော့Brett Kavanaugh ကိုအတီးပြုတ်နိုင်ခဲ့တဲ့အောင်မြင်မှုကိုချီးကျူးလိုက်ပြီးနိုဝင်ဘာလရွေးကောက်ပွဲအတွက် Republican အမတ်လောင်းတွေအတွက်ဒီအောင်မြင်မှုကအရှိန်အဟုန်ရစေတယ်လို့ပြောဆိုလိုက်ပါတယ
် The only reason to vote Democrat is if you're tired of winning right tired of winning
ဒီမိုကရက်တွေကိုမဲပေးဖို့တခုတည်းသောအကြောင်းပြချက်ကခင်ဗျားတို့အနိုင်ရတာကိုပင်ပန်းလှပြီးမောသွားပြီးဆိုတဲ့အခါမှပေါ့ဗျာကျွန်တော်တို့အနိုင်ရခြင်းပါတယ်အနိုင်ရရမှာပါနိုင်မှာပ
ါချိန်ထဲမှာပဲအထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်လွှတ်တော်အမတ်ချက်ရှူမာကတော့ကေဗနောကိုဆန့်ကျင်သူတွေအတွက်ပြတ်သားတဲ့အမှားစကားကိုအခုလိုပါလိုက်ပါတယ
် So to Americans the so many millions who are outraged by what happened here there's one
ရေကန်ပြည်သူများခင်ဗျာအထက်လွှတ်တော်ကဖြစ်ရတွေ့အပေါ်ဒေါသထွက်ခဲ့ရတဲ့တန်းနဲ့ချီတဲ့အမေရိကန်တွေအတွက်အဖြေကတော့တခုပဲရှိပါတယ်မဲပေးကြဖို့ပါပဲဘ ਹੁ တရားရုံးချုပ်အနေနဲ့မျိုးသမီးခွင့်ရေးကိုလေးပေးတဲ့နယ်လို့ယူဆရင်မဲပေးကြပ
ါကေဗနောကိုအပြင်းထန်ကန့်ကွက်ခဲ့တဲ့ဆန္ဒပြပွဲတွေဝါရှင်တန်မြို့တော်မှာကျင်းပခဲ့ကြသလိုတခြားမျိုးကြီးတွေကဒီမိုကရက်အမကန်ထောက်ခံသူမဲဆန္ဒရှင်တွေကလည်းအလားတူကန့်ကွက်ခဲ့ကြပါတယ်လိမ်မိုင်းဆိုင်ရာမတော်တရားလုပ်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်ကိုကေဗနောကခုခံကာကွယ်နေချိန်မှာ Republican မဲဆန္ဒရှင်တွေကလည်းစီစီလုံးလုံးအင်အားပြခဲ့ကြတယ်လို့စစ်တမ်းတွေကဖော်ပြကြပါတယ်အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့
Our base is fired up we finally discovered
ကျွန်တော်တို့ရဲ့မဲဆန္ဒရှင်တွေနှိုးကြားတက်ကြွနေပါတယ် Republican မဲဆန္ဒရှင်တွေကိုနှိုးကြားတက်ကြွအောင်လုပ်ရမယ့်နည်းလမ်းတစ်ခုကိုကျွန်တော်တို့အခုနောက်ဆုံးကြမှာရှာဖွေတွေ့ခဲ့တာပါအရင်ကမစင်စားမိခဲ့ပါဘူးဒီမိုကရက်တွေရဲ့လိုရကြောင်ရှာတွေ့ခဲ့တာဖြစ်ပါတယ်
ကေဗနောအတီးပြူရေးကြားနာပွဲကလိမ်မိုင်းဆိုင်ရာမတော်တရားလုပ်မှုတွေနဲ့ပတ်သက်လို့နိုင်ငံတော်ဝန်ဆွေးနွေးပြောဆိုရလောက်အောင်ကြေပြန့်နေပြီးတော့ဂျားပြန့်ရွေးကောက်ပွဲပြီးရင်တောင်မှ အတော်ကြာကြာခရီးရိုက်နိုင်တယ်လို့သုံးသပ်သူတွေထဲမှာဒီမိုကရက်ထက်လွတ်တော်အမတ်အေမီကလိုဘူရှာလည်းအပါအဝင်ဖြစ်ပါတယ
် The American people learn something and they are speaking out because the
American ပြည်သူတွေသင်ခန်းစာတစ်စုံတစ်ခုတော့ရသွားကြပါတယ်အခုသူတို့ပုံမှန်လေးလေးပြောနေကြပါပြီသူတို့တွေအချိန်အခါပြောင်းလဲခြင်းတန်နေလို့ပဲဖြစ်ပါတယ
် Republican အထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့
The Senate and the country will get past this we always do
အထက်လွတ်တော်နဲ့ American ပြည်အောင်စုကတော့ဒါရီအလုံးကြော်လွှားနိုင်ပါွားကျွန်တော်တို့အမြဲတမ်းဒီလိုပဲလုပ်ခဲ့ကြတာပါပဲ
နိုင်ငံကြီးအငင်းပွားမှုတွေကိုရှောင်ရှားပြီးရက်တည်လိမ့်မယ်လို့အများကမျှော်လင့်နေတဲ့ American ဘိုးတရားရုံးချုပ်မှာတော့တရားသူကြီးသစ် Kavanaugh ကတမျိုးကြဝါဒီတရားသူကြီးအများစုနဲ့အတူစီးလုံးစွာရက်တည်လိမ့်မယ်လို့ခန့်မှန်းရပါတယ်ရှင်
ကင်ဆိုဝိတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုတစ်ခါမှာတော့အားလုံးဆောင်မြုံနေကြတဲ့အင်္ဂါနေ့ညဒိုင်းလီလိုင်းစီစဉ်လှည့်ရောက်ပါပြီရှင်။မဲ့တင်ကြီးထိုင်းတဲ့စီစဉ်ထောက်ထားရမှုကုရန်နိုင်တို့တင်ဆက်ပေးထားတဲ့ဒိုင်းလီလိုင်းဆွေးနွေးကန်ကိုနားဆင်ကြအောင်ပါ။
မင်္ဂလာညချမ်းပါရှင်။ VOE ရဲ့အင်္ဂါနေ့ညချမ်းဒိုင်းရိုက်လီလိုင်းစီစဉ်ကနေကြိုဆိုပါတယ်။ဒီညပိုင်းမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA သဘောတူညီချက်နဲ့ရှေ့ဆက်ပြီးတော့မြမငင်းချမ်းရေးအလားအလာဘလို့ရှိလာမလဲဆိုတာကိုဝိုင်းဝန်းဆွေးနွေးချဖို့ပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြမအစိုးရကြားရရှိထားတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက် NCA ရရှိခဲ့တာဒါ3နှစ်ပြည့်လို့ပါပြီပြည့်ပါပြီ။ဒီစာချုပ်နဲ့မြမငင်းချမ်းရေးကိုရှေ့ဆက်နိုင်မဲ့အလားအလာကိုအခုပဲဆွေးနွေးကြရအောင်ပါရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်တော့ဒီအခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအင်ဒရူးငုံကျုံလျံနောက်ကချင်ငင်းချမ်းရေးကွန်ရက်ကဒေါခွန်ဂျာတို့ကိုကျွန်မဖိတ်ခေါ်ထားပါတယ်ရှင်။အရင်ဆုံးတော့ကျွန်မဒေါက်တာအင်ဒရူးကိုရေဆုံးဖိတ်ခေါ်ချင်ပါတယ်။ဒီငင်းချမ်းရေးဆွေးနွေးတဲ့နေရာမှာ NCA နဲ့ရှေ့ဆက်နိုင်တော့မလားလမ်းကြောင်းမှန်ပေါ်ရောက်နေပြီလား။အခက်ခဲတွေရောရှိနေပါပြီလား။ဆရာအရေးဆုံးဆွေးနွေးပေးပါရှင်။
ဟုတ်ကဲ့အားလုံးပဲမင်္ဂလာပါဒီ NCA ဆက်ဆက်ဖို့ကိစ္စမှာအချက်အခဲတွေဒါစီတွေဟိုပါပြီးတော့ရှိမှာပါဒါနဲ့ NCA ကအခုထိမပြတ်ပါဘူးနောက်ပြီးတော့စလက်မှတ်ထိုးတော့ရှစ်ဖွဲ့ပဲရှိပါတယ်အခုနှစ်ဖွဲ့ထပ်ထိုးလာပါတယ်နောက်ပြီးတော့ဒီ NCA သဘောတူညီချက်ရ6လတကြိမ်စီဝေးလုပ်ဖို့နောက်ဆုံးတတိယကြိမ်ပြည်လုံးစီဝေးမှာနိုင်ငံတော်တိုင်းပြည်ခံနဲ့ဖြစ်ဖြစ်ကမ္ဘောဖက်ကပဲဖြစ်ဖြစ်ပြောသွားတဲ့ဟာကဒီမှာတစ်ကြိမ်ထပ်လုပ်နေနောက်ပြီးမှနှစ်ကြိမ်လုပ်ပြီးတော့2020ရုပ်ကုပ်ပွဲမှာတိုင်ခင်မှာဖေဒရယ်ဆိုင်ရာအခြေခံမှုတွေကိုချနိုင်အောင်ကြိုးစားမယ်ဆိုတဲ့ဟာပြောသွားတာရှိပါတယ်။အဲဒီပြောသွားတဲ့အချက်ပေါ်မှာလည်း NCA လက်မှတ်ထိုးထားတဲ့လူရောပါဝင်တဲ့ပါဝင်ထိုက်တဲ့နိုင်ငံရေးပါတီအစုအဖွဲ့တခြားအစုအဖွဲ့တွေအစိုးရထွက်တော်တပ်မတော်တွေအားကြိုးစားနေကြတာတွေ့ပါတယ်။အဲတော့ကျွန်တော်တို့ဟိုစိတ်ပြတ်ဖို့မရှိပါဘူးလို့အခုချိန်ကြည့်တော့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါရှင်နောက်ဒေါခွန်ဂျာကိုကျွန်မဖိတ်ခေါ်ချင်ပါတယ်ဒီ NCA ရခဲ့တဲ့3နှစ်ပြည့်ပြီပေါ့နော်3နှစ်အတွင်းအာတိုးတက်မှုဘာတွေများတွေ့ရပါသလဲအလားအလာရောကောင်းပါလားဒေါခွန်ဂျာရဲ့ဟိုရွှေ့မြင့်ချက်လေးကြားပါရစေရှင
်အာတိုးတက်မှုလို့ပြောလို့ရှိရင်ခုနအနေဆရာအန်ဒရူးပြောသွားသလိုပဲဒီအာနောက်ထပ်အဖွဲ့နှစ်ဖွဲ့လက်မှတ်ထိုးသွားတာကိုတွေ့ရပါတယ်ရှင်အစစ်အပေါင်း10ဖွဲ့ဖြစ်ပါတယ်တိုးတော်လည်းပဲတစ်ဖက်ကနေကြည့်လို့ရှင်တိုက်ခိုက်နေတဲ့မြေပြင်မှာတိုက်ခိုက်နေတဲ့တပ်သားအကြီးအတွက်အားဖြင့်10ဖွဲ့နဲ့10ဖွဲ့မှာကျမတို့တပ်သားအကြီးအတွက်တည်ဝင်ကြထားတဲ့ BNI website ရဆိုလို့ရှင်450ပဲထပ်တိုးပါတယ်တိုးတော်လည်းပဲတစ်ဖက်မှာတိုက်ခိုက်နေဆဲဖြစ်နေတဲ့ဒီ UN ဒီ FENCC ရဲ့အထက်မှာဆိုရင်6,500ကတရားဝင်ကြနေပါတယ်ရှင်အဲ့တော့လုံးလုံးဆယ်အနေနဲ့ဒီ10ဖွဲ့လက်မထိုးထားတယ်ဆိုတော့လည်းပဲအဲ့ဒီ10ဖွဲ့မှာသူတို့ရဲ့နှုတ်ဆမှုပုံစံအဖြစ်လဲ 8+2 လို့ပြောလို့ရတယ်လို့ခုနကတော့ဒီအရင်ထိုးထားတဲ့10ဖွဲ့ရဲ့ပုံစံကတမျိုးပြီးနောက်မှထပ်လက်ထောက်ဝင်တဲ့ဒီ2ဖွဲ့က integrate ကောင်းကောင်းမလုပ်သေးတဲ့ပုံစံကိုလည်းတွေ့ရပါတယ်အဲ့တော့ဒီလက်မထိုးထားတဲ့ signatory တွေကလည်းသူတို့ထိုးထားတဲ့ဒီကတိကိုအတိုင်းကိုတကယ်လုံဆောင်တင်လုံဆောင်လို့တဲ့ပုံစံမျိုးထဲမှာရှိပြီမဲ့လုံဆောင်နိုင်စွာခွင့်လောက်လုံဆောင်ခွင့်မရတာကိုတွေ့ရတယ်တစ်ခါကနေပြီးတော့ဒီ FENCC ရဲ့စက်သားပမာဏကများတစ်ခါများလာပြီးတော့မှသူတို့ရဲ့ဒေတာတွေမှာလည်းပြစ်ခတ်ထိုက်ခိုက်မှုတွေဟာလုံးဝရပ်ဆဲသွားတာမျိုးမရှိတဲ့အပြင်အတိမတူတဲ့သူတို့အချင်းချင်းတိုက်ခိုက်မှု signatory နဲ့ non signatory တွေကြားမှာတိုက်ခိုက်မှု စနစ်ထိုးတွေအချင်းချင်းတိုက်ခိုက်မှုဒါတွေပါကျမတို့မြင်ရတဲ့အခါကျတော့ဒီတိုးတက်မှုဆိုတာဒီတုံးနှစ်ပြည့်တဲ့အချိန်မှာများစွာမတွေ့ရပဲနဲ့ပြည်မရဒီရောက်ရင်ဘယ်နှမှာထပ်ပြီးပြရမလဲဆိုတာကိုပဲကျမတို့စိတ်ပူစွာနဲ့စောင့်နေရတယ်လို့ဖြစ်နေပါလေရှင့်
ဟုတ်ကဲ့ပါရှင့်တော့ခွန်ကြားကျေးဇူးပါအဲ့တော့ဒီဥဆောင်ဆွေးနွေးမဲ့သူတွေလေးလိုင်းပေါ်မှာခဏစောင့်ပေးပါရှင့်ကျွန်မဒီပါဝင်ဆွေးနွေးမဲ့သူတွေကိုဖိတ်ခေါ်ချင်ပါတယ်အရင်ဆုံးတော့ဒီပါဝင်ဆွေးနွေးဖို့စာရေးထားတဲ့ဥတင်ငွေရဲ့စာလေးကိုကျွန်မအရင်ဖတ်ပြချင်ပါတယ်ခုနတော့ခွန်ကြားပြောသွားသလိုပါပဲသူကငင်းချင်းရေးဆိုတဲ့နေရာမှာနှစ်ဖက်လက်နက်ကင်များနားလည်ယုံကြည်မှုရှိဖို့လိုပါတယ်တဲ့နှစ်ဖက်စလုံးကလည်းယုံကြည်မှုရှိအောင်လှုပ်ပြနိုင်ရမယ်ကိုစားပြုတဲ့လူတို့ကိုမျက်နှာမူရပါမယ်တဲ့ငင်းချင်းရေးဆွေးနွေးပွဲတိုင်းတိုက်ပွဲတွေဖြစ်နေတာလဲသဘာဝမကျပါဘူးအတိုးအလျှောက်တွေနဲ့ညှိနှိုင်းတိုင်ပင်လှုပ်ဆောင်ရင်ငင်းချင်းရေးအလှမ်းမဝေးပါတဲ့အမြန်ငင်းချင်းမှတိုင်းပြည်တိုးတက်မှပါမယ်လို့ရေးပါတယ်ဒီနောက်တစ်ပတ်မှာလဲဒါ NCA နဲ့ပတ်သက်ပြီးတော့ပုတ်ပါမှာဆွေးနွေးပွဲလုပ်မယ်ဆိုပြီးတော့တလောကပဲဒါဥစော်ထေးကလည်းပြောထားတာဆိုတော့ဥတင်ငွေကတိုက်ပွဲတွေများထပ်ဖြစ်မလားဆိုပြီးတော့စိုးရိမ်နေပုံရပါတယ်အဲ့တော့ပါဝင်ဆွေးနွေးမဲ့အထက်ကကိုတီးလည်မှုကိုကျွန်မအရင်ဆုံးဖိတ်ချင်ပါတယ်ရှင်ကိုတီးလည်မှုပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ဒီလက်ရှိအစိုးရစစ်တပ်လုပ်နေတာတွေကတော့ကျွန်တော်တို့အယုံကြည်မှုရှိဘူးကြ။ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တို့တော့တိုင်းသားခေါင်းဆောင်တွေတော့အဆက်ဆက်ကလှုပ်ခဲ့တာတွေကတော့ကျွန်တော်မြင်ကြည့်ရမှာဖြစ်ပါတယ်ခင်ဗျ။ဥနုခက်ကတော့ဗမာအစိုးရကတော့ဥနုအစိုးရသူရဲ့လှုပ်ဆောင်ချက်ကတော့ကျွန်တော်တို့ကင်ယူဒီအဖွဲ့အစည်းတိုင်းနာအဖွဲ့အစည်းတို့နော်ကင်ရပ်ပမာချက်ပေးမယ်ဆိုပြီးတော့အထင်ပေါင်းများစွာအခုတည်းကလည်းဒီလိုပဲလှုပ်ဆောင်တာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ကတော့နော်ဒီအစိုးရရဲ့လှုပ်ဆောင်ချက်ကတော့မူမမှန်ဘူးဗျ။ဘာဖြစ်လို့ဆိုတော့အခုတောင်တောင်စစ်ကြီးကနော်ဟိုဂျပန်မှာသွားပြီးတော့နော်အကူအညီတွေရယူတာတော့နော်ခုနှစ်ဘီလီယံလောက်ရမယ်ဆိုတော့နည်းနည်းနော်အင်အားမဟုတ်အဲ့ဒါကိုနော်ကျွန်တော်ပြည်သူအတွက်ဘာလုပ်နိုင်မလဲနော်ဘလို့ထင်းထင်းပေါ်ပေါ်လို့လုံနိုင်မလဲဆိုတာကျွန်တော်တို့ကတော့တံပြားဖြစ်မိတယ်ကဘာဖြစ်လဲဆိုတော့နော်သူအစိုးရသွားပြီးတော့နိုင်ငံတကာမှာသွားပြီးတော့လှုပ်ဆောင်တဲ့အတိုင်းတော့လှုပ်ဆောင်နေတာပဲအများကြီးကျွန်တော်တွေ့ရတယ်ဒါပေမဲ့နောက်ဆုံးတော့နော်ဒီစစ်အင်အားပဲသူတို့ဖြစ်တင်တာကိုကျွန်တော်တွေ့ရပါတယ်ခင်ဗျဒါကြောင့်ကျွန်တော်တို့အယုံကြည်ရတော့အမှန်တမ်းနေပါတယ်ပြီးကျွန်တော်ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါကိုတီးလည်မှုကျေးဇူးပါရှင်အဲ့တော့ခုနဥတင်ငွေရေးထားတဲ့စာနဲ့အခုကိုတီးလည်မှုဆွေးနွေးသွားတဲ့အချက်နဲ့ပတ်သက်ပြီးတော့ကျွန်မဒေါက်တာအင်ဒရူးငုံကျုံရံကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်သူတို့ဆွေးနွေးတဲ့အထက်မှာတော့ဒါဟိုစစ်တပ်နဲ့အစိုးရကဟိုသဘောထားမှန်ငြိမ်းချမ်းရေးအပေါ်မှာစိတ်တက်မှန်မမလားဆိုတဲ့အပေါ်မှာသူတို့စိုးရိမ်ချက်ရှိပါတယ်ဆိုတော့အခု3နှစ်ပြည့် NCA 3နှစ်ပြည့်လာတဲ့အချိန်ထိအစိုးရနဲ့စစ်တပ်ပေါ့နော်အထူးသဖြင့်စစ်တပ်ကိုပြောရမယ်ထင်ပါတယ်စစ်တပ်ဘက်ကငြိမ်းချမ်းရေးအတွက်စိတ်ရင်းပေါ့နော် political way မှန်မပြီလားဆရာငုံကျွန်းရံဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်အချက်3ချက်နဲ့အဲ့ဒီဆရာဦးတင်ငွေနဲ့ဖြည့်နိုင်မျိုးပြောတဲ့ဟာကိုကျွန်တော်ဟိုဆွေးနွေးချင်ပါတယ်။နံပါတ်1က NCA လက်မှတ်ထိုးထားတဲ့10ဖွဲ့အခုအပေါင်း2ဖွဲ့အဲ့ဒီတော့မှတိုက်ပွဲဖြစ်တဲ့ဟာ 99.9% ခန့်လုံးရော့သွားပါတယ်။ဘာကြောင့်လဲဆိုတော့ NCA လက်မှတ်ထွက်လို့လက်မှတ်ထိုးလို့ဖြစ်ပါတယ်။အဲ့ဒါကြောင့် NCA ထိုးခြင်းဟာတိုက်ပွဲရော့ကြခြင်းနဲ့ဖြစ်ပါတယ်။အခုသူတို့ပြောနေတဲ့ NCA မထိုးတဲ့ FPNCC ပဲဖြစ်ဖြစ်တခြားဟိုဘောအဖွဲ့အစည်းတွေဖြစ်အဲ့မှာတိုက်ပွဲဖြစ်တာ NCA ကြောင့်ဖြစ်ပါတယ်။ပါလို့လို့ဆို NCA ထဲမှာတိုက်ပွဲဖြစ်ဖို့ဆိုတဲ့ဟာဟိုဟာပေါ့တိုက်ပွဲချင်းကြီးအတွက် NCA အကျိုးရဲ့ဖြစ်ဟိုဟာပေါ့ပြည်နယ်အဆင့်နဲ့ဖြစ်ဖြစ်ပြည်ထောင်စုအဆင့်နဲ့ဖြစ်ဖြစ်အဲ့မှာအဆင့်လိုက်အဆင့်လိုက်ပါပြီးသားဖြစ်ပါလေ။ဒီဟာတွေကိုအကုန်လုံးအလုံးစုံချုပ်မှုပြီးတော့ကြီးတက်ဖို့လိုပါတယ်။ Yes အနေနဲ့ကခုနကချင်းမျိုးပြောတဲ့ဒီအစိုးရကိုလည်းယုံကြည်မရှိဘူးဟိုဥလို့လည်းယုံကြည်မရှိဘူးဆိုတဲ့ဟာတွေကိုလည်းကျွန်တော်တို့ကပြန်ပြီးတော့တုံ့တက်ဖို့လိုပါတယ်။အတွေ့အခေါ်တင်းနဲ့စဉ်းစားဖို့လိုပါတယ်။ဥနုကိုမယုံပါနဲ့။ဗမာတကျတကျင်တကျဆိုတာပြောတာဥနုမဟုတ်ပါဘူး။မချိုးအောင်စမ်းပါ။ဒါပေမဲ့အခုချိန်မှာဥသိမ့်ဆိုင်အစိုးရလက်ထက်ကနေငင်းချင်းရုပ်ဆပြီးတော့အခုကဥထင်ကျော်လက်ထက်ကနေအခုကဥဝင်းရဲ့အစိုးရဥဆောင်တဲ့သမရဥဝင်းရဲ့ဥဆောင်တဲ့အစိုးရခီကိုရောက်နေပါပြီ။ဒီပြောင်းလဲနေတဲ့အနေအထားကိုကျွန်တော်တို့ကအတွင်းကြကြသိတတ်ဖို့လိုပါတယ်။အဲ့တော့ကျွန်တော်တို့ကဟို1948ကနေမယုံထွက်နိုင်ဘူးဆိုလို့ရှိရင်2050လဲကျွန်တော်တို့ဒီတိုင်းနဲ့ပြောနေဦးမှာပါပဲအဲ့ဒီဟာကတော့ပကတိအမိထားပါကျွန်တော်တို့ဒီအထက်မှာငါးနှစ်လောက်နေပါတယ်ဘာတွေဖြစ်နေလဲဆိုတာအတွင်းကြကြလေ့လာကြည့်ပါတယ်နောက်တစ်ချက်ကတတိယအချက်အနေနဲ့ကျွန်တော်ပြောချင်တာ FPNCC ကိစ္စဖြစ်ပါတယ် SDNCC ကိစ္စမှာဥပမာဝါဒီတာမှာတိုက်ပွဲတစ်ခါမှမဖြစ်ပါဘူးဒါပေမဲ့ SDNCC အဖွဲ့ဝင်ဖြစ်တဲ့တချို့ဒေသတွေမှာတိုက်ပွဲဖြစ်တယ်အဲ့ဒီဟာကိုကျွန်တော်တို့ကခွဲခြားတတ်ဖို့လိုပါတယ်မြန်မာတပ်မတော်က SDNCC ဆိုတဲ့ခုနှစ်ဖွဲ့၆ပိုင်းခုနှစ်ဖွဲ့နဲ့တိုက်ပွဲဆင်နွှဲနေတာမဟုတ်ပါဘူးအဲ့ဒီ SDNCC အဖွဲ့ထဲမှာပါတဲ့အဖွဲ့အစည်းတချို့တွေနဲ့အကြောင်းအမျိုးမျိုးကြောင့်တိုက်ပွဲဖြစ်နေတာဖြစ်ပါတယ်နောက်ဆုံးအနေနဲ့ကျွန်တော်တခုထပ်ပြီးတော့ပြောချင်တာလက်ရှိမြန်မာတပ်မတော်ဟာလွန်ခဲ့တဲ့7နှစ်လွန်ခဲ့တဲ့အနှစ်20ကမြန်မာတပ်မတော်နဲ့ကျွန်တော်တို့ဆိုင်းရှင်းနေရင်ကျွန်တော်တို့ကားပါတယ်ဘာလို့လဲဆိုတော့အရင်တုန်းကစဉ်းစားခဲ့တဲ့ဒီတပ်မတော်အဆက်ဆက်1048ကနေဟိုပုံစံ6ခု9ခုနဲ့ကြောင်းလဲလာပြီးတော့စဉ်းစားတဲ့အထက်မှာအခုချိန်မှာလက်ရှိတပ်မတော်ကဒီ Standard Armyဟိုထောင်ဖို့အတွက်တိဆောက်ပြီးတော့ငင်းချဲလုပ်ဖို့ကြိုးစားနေတဲ့တပ်မတော်ဆိုတဲ့ဟာကသူ့ရဲ့ထူးခြားတဲ့ဂုံတိတ်ခါဒါမှမဟုတ်ဂုံပုတ်ဖြစ်ပါလေဒီဟာတွေအကုန်လုံးကိုချုပ်ငုံပြီးတော့ကျွန်တော်တို့ဒီလက်ရှိ NCA နဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ကိစ္စကိုကျွန်တော်တို့စဉ်းစားတတ်ဖို့လိုပါတယ်နောက်တစ်ချက်ကဒီပုတ်ပွားမှလုပ်တဲ့ညီလာခံကိစ္စနဲ့ပတ်သက်ပြီးတော့တချို့လူတွေအမြင်မှားနေကြပါလေဒီကိစ္စကမနေ့ပြန်တစ်ဖက်ခါမှာချင်းမိုင်မှာမဟုတ်ရင်တနင်္လာမှာလုပ်မယ်ဟောဒီတိုင်းသား NCA လက်မှတ်ထိုးထားတဲ့ရှစ်ဖွဲ့နဲ့အပေါင်းဖြစ်နဲ့သူတို့အဖွဲ့ထိပ်တီးခေါင်းဆောင်တွေကဆုံးဖြတ်ရမယ့်ကိစ္စဖြစ်ပါတယ်ဒီထဲမှာအခုကျွန်တော်ကြားနေတာရှစ်ဖွဲ့ကိုဖွဲ့ကတော့ OK ဖြစ်တယ် KNU တခုပဲသူတို့ဟိုစီဝေးတွေလုပ်ပြီးလို့နည်းနည်းအချိန်ပေးပါဆိုတဲ့ဟာပြောနေတာဖြစ်တယ်အဲ့တော့ကျွန်တော်တို့အနေနဲ့တခါတည်းအစိုးထဲကိုဟိုခုံချဖို့မကောင်းတင်ဘူးလို့ကျွန်တော်ကတော့ယူဆပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဒါဒေါက်တာအင်ဒူးငုံကျုံရဆွေးနွေးသွားတာကတော့ NCA ချောင်းမို့လို့တိုက်ပွဲတွေတိတိတသာရော့သွားတယ်စစ်တပ်ဘက်ကလည်းသဘောထားဟိုတိတိတသာပြောင်းလဲလာပြီလို့ဆရာဆွေးနွေးသွားတာဖြစ်ပါတယ်အဲ့တော့ကျမတို့သောတာရှင်တဦးကဒီထုံးစံအတိုင်းမှာပဲဒါအစိုးရအပေါ်မှာဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ထားတဲ့စာတစောင်လည်းပေးပို့ထားပါတယ်ရှင်ဥထုံးအေးတောင်ကြီးပါမအီတန်စီရဖတ်ပြပေးပါအောင်ရှင
်ဟုတ်ကဲ့ရှင်သူရေးထားတာကတော့ဒီမျှတတဲ့သဘောထားရှိရင်တည်ကြတဲ့အခြေကရှိပြီးသားပါဘလို့မျှမျှတတရှိအောင်လုပ်မလဲမျှတအောင်လုပ်တတ်ဖို့ပဲလိုပါတယ်တိုင်းသားတွေကိုသဘောထားကြီးပေးဖို့ပဲသွားပြောလို့မရဘူးနားလေသဘောပေါက်အောင်ရှင်းပြပြောဆိုဖို့လိုသလိုပေးပြီးသားခရီးတွေကိုအမြန်ဆုံးအကောင့်ထဲဖော်ဆောင်ပေးဖို့လိုပါတယ်လူနည်းစုများအပေါ်လူသားချင်းစာနာဖို့ထက်နိုင်ငံသားတဦးချင်းတယောက်ချင်းရပိုင်ခွင့်အခွင့်အလမ်းကျမဥပဒေစိုးမိုးမှုရှိရင်လူနည်းစုများပေါ်ဆိုတဲ့စကားကမထွက်လာတော့ပါဘူးလူနည်းစုလူများစုဆိုတဲ့စကားရက်ကိုအမှန်တော့မသုံးသင့်ဘူးလူများစုလို့ပြောလိုက်ရင်ဗမာတွေကတိုင်းရင်းသားတွေအပေါ်ကြီးစိုးချဲ့နေတယ်ဆိုတာကိုအားလုံးပြင်းပြလိုက်ကြတာမကောင်းတဲ့လက္ခဏာပါငြိမ်းချမ်းရေးအမှန်တကယ်လို့ကြည့်ရင်လက်ရှိပြည်သူအစိုးရတကယ်လုပ်ရင်တကယ်ရပါတယ်ဘာဖြစ်လို့လဲဆိုရင်ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရနှစ်90ကြာမှပထမဆုံးပေါ်တဲ့အစိုးရဖြစ်လို့ပါလက်နက်ကိုင်အဖွဲ့အစည်းတွေခေါင်းမာနေရင်တကယ်လို့ပြည်သူအစိုးရလှုပ်ရဲဖို့ပဲလိုတာပါဘသူမှမတင်မြှောက်ထားတဲ့တပ်မတော်အစိုးရဦးတန်းရွှေလက်ထက်မှာတော့မှငြင်းချမ်းသေးတာပဲစီးပွားရေးပိတ်ဆို့ထားတဲ့ဂျာကယုံထွက်လာသေးတာပဲအခုအစိုးရကပြောမယ်ဆိုရင်သူ့အခက်ခဲကဦးသိန်းစင်လက်ထက်ကလောက်ခက်ခဲလို့လားအခုအစိုးရကအရင်အစိုးရထက်အနေအောင်ရှောင်နေသေးတယ်ပြည်တွင်ရောပြည်ပကရောလက်ခံပေးနေတဲ့ယခုအစိုးရကအပြောင်းလဲအောင်တကယ်မရွေးဘူးဆိုရင်တို့ညံ့တာပေါ့ဆိုပြီးတော့သူကရေးသားထားတာပါ
ဟုတ်ကဲ့ပါကျေးဇူးပါမအီတန်စင်ရှင်အဲ့တော့အခုနောက်တစ်ယောက်ပေါ့နော်ပါဝင်ဆွေးနွေးမဲ့ကိုငိမ့်ချမ်းလည်းရှိနေပါတယ်ကိုငိမ့်ချမ်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင
်ဟုတ်ကဲ့ဆရာကတက္ကသိုလ်မှာကိုအင်ရူးလည်းပြောသွားပါတယ်အခုစစ်တပ်ကဟိုခေတ်ကစစ်တပ်မဟုတ်ဘူးဆိုပြီးပြောသွားတယ်ကျွန်တော်နားလဲပါတယ်အခုစစ်တပ်ကပို့ပြီးတော့ရုပ်ပါပါတယ်ခင်ဗျာဒီ NCA လက်မှတ်ထိုးတဲ့ရှစ်ဖွဲ့တွေ၁၀ဖွဲ့တွေကိုကျွန်တော်တို့ခေါင်းထဲမှာတိတ်ထည့်ကြရမလို့ဒါတွေကကျွံဝဲရအဖြစ်ပါတယ်လို့ပေါ့ဥပမာ KNU နဲ့နေတဲ့မှာစီခိုးနေရတဲ့အဖွဲ့တွေကအများကြီးပဲ ABS CF တို့ခေါဥကတို့ပအိုးတို့အကုန်လုံးပါဗျာမျိုးစုံနဲ့ဒါတက္ကနစစ်တပ်ကအခုပြည်သူစစ်တွေပြည်သူစစ်တွေဆိုပြီးဖွဲ့ထားတယ်စစ်တပ်နဲ့စစ်မဖြစ်ဘူးဆိုလဲပြည်သူစစ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကစစ်ဖြစ်နေတယ်အဲ့ဒီကြားထဲမှာပြည်သူစစ်မလုပ်သေးနဲ့NCA ထဲမှာလည်းမပါတဲ့ကရမ်းပြည်ပြည်လို့အဖွဲ့တွေရှိသေးတယ်ဒီလိုအဖွဲ့တွေကိုမစူးစီးနိုင်တဲ့နဲ့ DNCA ကိုကောင်းပါတယ်ကောင်းပါတယ်လို့ပြောနေတဲ့သူတွေကစစ်တပ်ကဘလောက်တိချွေးထားလဲဘလောက်တိပေးထားလဲဒါမျိုးတွေကမေးခွန်းတွေဖြစ်လာတယ်ဥပမာအခုဒေါက်ခွန်ကြာရှိတယ်ဒေါက်ခွန်ကြာဆိုသိတယ်ဥပမာကချင်းပြည်နယ်မှာဒီပြည်သူ့စစ်အဖွဲ့တွေဘလောက်ရှိနေတယ်လဲစ
စ်တပ်ကဖွဲ့ပြီးရတဲ့ပြည်သူစစ်တွေကပြည်သူတွေအပေါ်မှာဘလောက်အနိုင်ကျင့်နေလဲဒါတွေကိုမဖြေရှင်းမဲ့နဲ့ NCA ကကောင်းပါတယ် NCA ကိုလက်မှတ်ထိုးပါပြောတာကြီးကတော့တိုင်းပြည်အတွက်တိုင်းပြည်ကိုကြောက်ထဲထိုးချနေတယ်တိုင်းရင်းသားစီးလုံးကြီးတွေပြိုကွဲအောင်လုပ်နေတဲ့လူတွေလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျကိုအင်းရူးတို့မကွန်ကြတို့ဖြေပေးပါကျွန်တော်ပုံကိုကြီးအရာမုန်းတော့မဟုတ်ပါဘူးအခြေအနေကိုပြောတာပါ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုငင်းချန်ကျေးဇူးပါရှင်ကျမဆီယန်အင်ဒရူးကိုပြန်ပြီးဖိတ်ခေါ်ပါမယ်ဒါပေမဲ့ခုနမခွန်ဒေါခွန်ကြာကိုကျမဖိတ်ချင်ပါတယ်ရှင်ဒေါခွန်ကြာအဲ့တော့ NCA လမ်းကြောင်းအတိုင်းပဲဒီခုနကိုငင်းချန်ပြောထားတဲ့အထက်မှာကချင်ပြည်နယ်ထဲမှာဆိုလို့ရှိရင်ပြည်သူစစ်တွေလို့ဖွဲ့လာတာတွေအများကြီးရှိတယ်မထိန်ချုပ်နိုင်တဲ့ကိစ္စတွေအများကြီးရှိတယ်လို့ပြောထားပါတယ်ဆိုတော့ဒေါခွန်ကြာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးပါအောင်ရှင်
အဲ့တော့ကျမတို့ကချင်ပြည်နယ်မှာဆိုလို့ရှိရင်တော့ဒါနည်းနည်းပုံရှင်းတာပေါ့ဒါပေမဲ့ချင်းပြည်နယ်မြောက်ပိုင်းပေါ့ကချင်ပြည်နယ်တွေလူမျိုးတွေနေတဲ့ချင်းပြည်နယ်မြောက်ပိုင်းကိုပါထည့်တွက်ရမယ်ဆိုရင်ကချင်ပြည်နယ်နဲ့ချင်းပြည်နယ်မြောက်ပိုင်းမှာပြည်သူစစ်ဆိုတာမရေမတွက်နိုင်တာဖြစ်ပါတယ်တချို့ပြည်သူစစ်ကတော့ဒီ1990ကျော်လုံးကပြစ်ခတ်ရက်စေးရေးယူထားတဲ့အဖွဲ့ဒီပြည်သူစစ်ဖြစ်ကြောင်းလဲသွားတဲ့အဖွဲ့တွေရှိပါတယ်သူတို့တွေလည်းပါပါတယ်နောက်တစ်ဖွဲ့ကတော့ဒီမေတ္တာဆောင်တာဖြစ်ကြောင်းလဲအဖွဲ့တွေကနေပြီးနောက်တစ်ခါပြည်သူစစ်အနေနဲ့ထွက်ပေါ်လာတာလည်းရှိပါတယ်ဒါပေမဲ့လောလောလတ်လတ်2017ဒီကချင်ဒေတာမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာတော့ဒီကချင်လူမျိုးများထက်လာတော့သူစစ်တွေကျန်ဖွဲ့ပေးတာလည်းရှိပါတယ်။ဥပမာဆိုလို့ရှိရင်တော့အခုလီစုပြည်သူစစ်လူမျိုးပေါ့။ပြီးရင်လွန်ခဲ့တဲ့နှလလောက်တုန်းကဆိုရင်လည်းလောင်ဝော်ပြည်သူစစ်ဆိုပြီးမှနောက်ထပ်ထွက်ပေါ်လာအောင်လည်းအများကြီးတုံးအားဖြစ်အားပေးခံရတဲ့အတွက်ကြောင့်လောင်ဝော်လူဒီမျိုးနွယ်တွေလည်းအင်တာမှဒုက္ခရောက်ပါတယ်။တချို့ကတော့လည်းမိမိလူမျိုးအတွက်မိမိတို့မျိုးနွယ်စုအတွက်ဒီအခွင့်အရေးအတွက်ဆိုပြီးဖွဲ့ချင်တာရှိတယ်လို့တချို့ကလည်းမတွန်းလာနိုင်တဲ့အတွက်ကြောင့်မလို့ဖွဲ့ရမယ်ဆိုတာမျိုးတွေဖြစ်ပေါ်လာပါတယ်အဲ့တော့အချင်းချင်းသားမှလည်းကျင်းမာမှုတွေဖြစ်လာပါတယ်အဲ့တော့တစ်ခါတည်းနေ KIO လည်းရှိပါတယ်အဲ့တော့ဒီကြားထဲမှာကျမတို့အနေနဲ့ဒီပြန်ပြီးကြည့်မယ်ဆိုလို့ရှိရင်အကယ်၍များ NCA လမ်းကြောင်းမှာအကုန်လုံးဒီနေ့မှာပေါ့ဒီမှာပါဝင်ခွင့်မပြုထားတဲ့American Army ဒီလို့ရှိရင်တော့ဒီ MNDAA ဒီကိုကအဖွဲ့ဒီလို့ရှိရင်တော့ဒီ TNL ပလောင်အဖွဲ့တွေကိုဒီနေ့ချက်ချင်းပဲအပြစ်ထရရဆိုင်လက်မှတ်ထိုးခွင့်ပြုလိုက်လို့ဒီ NCA လမ်းကြောင်းအတိုင်းနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်ပြုလိုက်တဲ့အတိုင်းအောင်ကျမတို့ဒီပြည်သူစစ်ကြတနာကမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ဆက်ပြီးကျမတို့မျိုးနွယ်စုတွေကြားထဲမှာတစ်ချင်းချင်းချင်းတိုက်ပွဲဖြစ်နိုင်လေဆက်ပြီးရောက်ပိုင်းဒေသမှာဆိုရင်ပိုဆိုးတယ်မျိုးအဒီပြည်သူစစ်ကပေါင်းစုံရှိနေတယ်မြို့တိုင်းရွာတိုင်းမှာပြည်သူစစ်အမျိုးမျိုးရှိနေတယ်တချို့ပြည်သူစစ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့ဘာသာစကားတစ်ခုမှမပြောတတ်တဲ့ပြည်သူစစ်အဖွဲ့တွေလည်းရှိနေသေးတယ်အဲ့လိုအခြေအနေမျိုးမှာကျမတို့အနေနဲ့ဒီနိုင်ငံတော်ရင်းဆိုင်ရေးရဖို့ဆိုတာဒါအင်တာမတ်ခက်ခဲပါတယ်အဲ့တော့ဒါကြောင့်မလို့လဲကျမတို့အနေနဲ့ဒီအော် inclusive inclusiveness ဆိုပြီးပြောနေတာလည်းဖြစ်ပါတယ်ဒီနောက်တစ်ခုကတော့ဒီလောလောအနေနဲ့ဒီ FCNCC အတွင်းမှာလည်းပဲဒီတိုက်ပွဲတွေအချင်းချင်းသားမှာပြန်ဖြစ်လာအောင်လည်းပဲတွန်းအားပြအားပေးမှုတွေအများကြီးဖြစ်ပေါ်နေတာကိုလည်းတွေ့ရပါတယ်။ဒီဝါဟာဘယ်တော့မှမတိုက်ပါဘူး။ဘယ်တော့ခါမှမတိုက်ပါဘူး။အခုချိန်ထိလည်းမတိုက်သေးဘူးပေါ့။ဝါရဲ့တော်လိုင်းရေးနဲ့တိုက်ပွဲတွေကြည့်မယ်ဆိုလို့ရှိရင်တော့ဒီဝါကိုယ်တိုင်ကဒီအရင်တုန်းကဒီကွန်မြူနစ်ပါတီအနေနဲ့ရှိနေတဲ့အချိန်တုန်းကသာလေတိုက်ပွဲဆင်နွှဲခဲ့တာဖြစ်ပါတယ်။အခုလည်းတော့တိုက်မှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုရင်တော့အရင်အတွက်အားဖြင့်ဝါကခါ3000ကျော်4000ဆိုပြီးကြားထားတာရှိနေတယ်လို့ဒါတရားဝင်ပြောနေတဲ့အခါတွေဖြစ်ပါတယ်နောက်တစ်ခုကတော့မြန်မာနိုင်ငံမှာမြန်မာတပ်မတော်ပြင်လက်နက်အကြီးဆုံးဒုတိယအဖွဲ့ဖြစ်ပါတယ်ဒါကြောင့်မို့လို့မြန်မာတပ်မတော်အနေနဲ့ဒီအဖွဲ့ကိုတော့ဘယ်တော့မှရန်သွားစမှာမဟုတ်ဘူးသူတို့နဲ့တိုက်ပွဲဖြစ်မှာမဟုတ်ဘူ
း
နောက်တစ်ခုကတော့မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ဒီညီညွတ်ညွတ်နာမှုတွေကြီးလိုက်လို့ရှိရင်တော့အရင်တုန်းကတပ်မတော်နဲ့တပ်မတော်ရဲ့လက်ကျန်ဒီစီးပွားရေးလုပ်ငန်းတွေကန္တာတွေထဲမှာအများဆုံးညီညွတ်ညွတ်နာမှုဟာဒီဝါနဲ့ပဲကစင်အခုသူတင်တရုတ်လို့ပြောရင်တောင်မှဝါကနေကစင်ပဲတွားနေတာလေအများကြီးရှိပါတယ်အဲ့တော့ဒါတွေကြီးလိုက်မယ်ဆိုရင်ဝါတော့တွားတိုက်မှာမဟုတ်ဘူးဒါပေမဲ့ဇာတ်နဲ့အဖွဲ့တွေကိုတော့ချင်းချောက်ပြီးတိုက်နေမှာပဲဖြစ်ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒေါခွန်ကြာပြောချင်တာကဟုတ်ကဲ့အဲ့တော့ဒေါခွန်ကြာပြောချင်တာကဒီမြန်မာစစ်တပ်အနေနဲ့ဒီ NCA လမ်းကြောင်းကိုလိုက်လာဖို့လုတ်နေတယ်လို့ပြောချင်တာလားဒါမှမဟုတ်ဒီ NCA လမ်းကြောင်းအရာသွားလို့မဖြစ်တော့ဘူးလို့ပြောချင်တာလားဒေါခွန်ကြာဘာလို့ဆိုလို့ခြင်းပါလဲ
အာကျမအနေနဲ့ကတော့တချို့အဖွဲ့တွေကတော့တမင်တက်တက်ကိုခြံထားပြီးမှ NCA ထိုးချင်ရင်တောင်မှထိုးချင်မပေးဘဲနဲ့ဒီစစ်တပ်ကိုရှေ့အောင်လှောက်ဆောင်နေတာနဲ့တူနေပါတယ
်ဟုတ်ကဲ့ပါဒါ
လည်းပဲဒီတိုက်ပွဲတိုက်လို့လည်းမအောင်မြင်နိုင်တဲ့အဖွဲ့တွေကိုကြားလို့ရှိလားစီးပွားရေးလုပ်ငန်းအရာအတူတူစီးပွားရေးလုပ်ပြီးမှဘယ်တော့မှသွားတိုက်မှာမဟုတ်ပါဘူးရှင
့်ဟုတ်ကဲ့ပါဟုတ်ကဲ့ပါဒေါခွန်ကြာကျေးဇူးပါကျမ
တက်တက်ပဲနဲ့ဒါမှ NCA မထိုးလို့တိုက်ရတာဖြစ်ပါတယ်ဆိုတာကတော့ NCA ထိုးအောင်တမင်တက်တက်ကိုသွားတိုက်ပါတယ်ဆိုတဲ့ဟာမျိုးအဲမထိုးရင်တိုက်မယ်ဆိုပြီးလိုက်ချင်းဆောက်တယ်လို့မျိုးဖြစ်နေတာပေါ့
ဟုတ်ကဲ့ပါဒေါက်ခွန်ချာကျေးဇူးပါရှင်ကျမတို့နောက်ပိုင်းမှာဆက်ဆွေးနေတာပေါ့အဲ့တော့ကျမကအခုဟိုဒေါက်တာအင်ဒရူးကိုမဖိတ်ခေါ်ခင်မှာကျမတို့စီကိုစာရေးပြီးတော့ဆွေးနွေးထားတဲ့ဟိုစာတို့လေးတွေကိုကျမဖတ်ပြခြင်းပါတယ်ရှင်ဒီထဲမှာကိုအောင်ဆိုတဲ့ဒါရေးလာတာပါဒါပေမဲ့ तू ကမော်လိုက်မျိုးကကိုမျိုးမြင်ပါတဲ့ तू က VOA ရေး NCA လက်မှတ်ရေးထိုးတာပဲနှစ်နှစ်ရှိရှိစစ်တပ်ကသူတို့အစိုးရကြီးလုပ်ခဲ့တဲ့အကြောင်းပေါ်မှာဆိုလို့ဘယ်တော့မှပြစ်တာခတ်တာရမှာမဟုတ်ပါဘူးတဲ့အဲ့လိုရေးထားပါတယ်နောက်တစ်ယောက်ကတော့ Enor App လို့ तू ကရေးထားပါတယ်ဘယ်တော့မှပြစ်ခတ်တိုက်ခိုက်မှုရက်စဲမှာမဟုတ်ဘူးတဲ့လူနည်းစုအပေါ်လူသားချင်းစာနာမှုကင်းလွတ်နေသမျှတဲ့နောက်တစ်ယောက်ကတော့ Jimby Cup လို့ကျမဟိုအတန်ထွက်ရမယ်ထင်ပါတယ် तू ကတော့ဗာရေးလဲဆိုတော့ပြည်နယ်တွေမှာနိုင်ငံတကာငြိမ်းချမ်းရေးတပ်တွေချထားပြီးမှဖက်ဒရယ်ပြည်ထောင်စုဆိုတာကိုအကောင့်ထဲဖော်လို့ရမယ်ဗမာစစ်တပ်ရဲ့တရားစာတလောဘကဖက်ဒရယ်ပြည်ထောင်စုဖော်ဆောင်ရေးအတွက်အဓိကအဟံတာဖြစ်နေပါတယ်တဲ့အဲ့ဒီနောက်ဆုံးအကြောင်းအရာလေးကိုဆရာအင်ဒရူးဆွေးနွေးပေးချင်ပါတယ်ရှင်ဒီမြန်မာတပ်မတော်နဲ့ဖက်ဒရယ်ပြည်ထောင်စုဖော်ဆောင်လို့ဖြစ်နိုင်မှာမလားဆရာတမိနစ်ခွဲလောက်အချိန်ရပါတယ်ရှင်
ဟုတ်ကဲ့တမင်းနဲ့ခွဲတွေမှာတူတူတူတူပြောပါမယ်ဆရာထွန်းရှာကရီစာဆိုရီစာသာရေနှုံးကညီငယ်တို့ကရေးတယ်လို့ပါပဲဒီသူဆိုရတဲ့နိုင်ငံတော်ကကွေးတက်မလို့ဆိုတာဟိုကွဲဖို့လို့ပါတယ်နောက်ပြီးတော့ဆရာငင်းချမ်းရေးတဲ့အထဲမှာမြန်မာတက်မလို့ဆီကနေကျွန်တော်တို့ဘာလို့ရှင်းကားလဲဆိုတာပြောပါတယ်ကျွန်တော်တို့ဆရာနေခုဖြည့်စားနေတဲ့အရက်တပလင်းတပလင်းလည်းမယူပါဘူးကောင်းကောင်းနေပါတယ်နောက်တတိယချက်ကခေါ်တော့ခွန်ချာဆွေးနွေးတဲ့ analysis တွေကမြန်မာပြည်တစ်ခုတည်းကိုကြည့်ပေါ့သုံးသပ်ရတဲ့ဟာလို့ကျွန်တော်ကတော့ယူဆပါတယ်။ဘာလို့လဲဆိုတော့ UN ဒီ NCA လက်မှတ်ထိုးထားတဲ့နောက်ွယ်မှာဘသူတွေကယက်တည်နေတယ် FPNCC နောက်ွယ်မှာဘသူတွေကယက်တည်နေတယ်ဆိုတော့နိုင်ငံတကာ global politics ကိုလည်းနည်းနည်းထည့်သွင်းစဉ်းစားဖို့လိုပါတယ်။နောက်တော့ကိုအောင်နဲ့နော်အဲ့နဲ့ဂျင်ပီခန့်တို့ဆွေးနွေးတဲ့အထက်မှာအဓိကကြီးကြီးစာအရေးကြီးတာနိုင်ငံတကာအဖွဲ့အစည်းတွေလာမှဆယ်ရထူထောင်မယ်ဆိုတာကပ္ပါမှာရှိတဲ့ဆယ်ရထူထောင်တဲ့တိုင်းပြည်တွေကတိုင်းပြည်တွေတမိုင်းကိုတွားကြည့်ဖို့လိုပါတယ်။ဘယ်တိုင်းပြည်ကမှတခြားနိုင်ငံလာပြီးတော့ဆယ်ရစနစ်ထူထောင်ကြဆိုပြီးတော့လုပ်ပြီးလို့ထူထောင်နေတာမရှိပါဘူး။ကိုဟာကိုထူထောင်နေတာဖြစ်ပါတယ်။အဲ့လိုထူထောင်နိုင်ဖို့အတွက်လမ်းစာကတော့ NCA တခုပဲရှိပါတယ်။ပြည်စုံချင်းနဲ့ပြည်စုံချင်းဆိုတာကတော့အချိန်ကပြောပါလိမ့်မယ်။အဲ့တော့ကျွန်တော်ဒီလောက်ပဲပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးအထူးတင်ပါတယ်အင်္ဂါနေ့ညချမ်းတိုက်ရိုက်၄လိုင်းအစီအစဉ်အတွက်အချိန်ပြည့်သွားပါပြီရှင်ဒီမှာပဲရန်နာခွင့်ပြုပါဥဆောင်ဆွေးနွေးပေးခဲ့ကြတဲ့ဒေါက်ခွန်ချာဒေါက်တာအင်ဒရူးဟုံကျုံရအထူးပဲကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးကြသူတွေနားဆင်ခဲ့ကြသူတွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ရှင
်မန်တင်ထမ်းတဲ့အစီအစဉ်ထုတ်လို့ရမှုကိုရန်နိုင်တို့တင်ဆက်ထားတဲ့တိုက်ရိုက်လိုက်စဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေကွဲကိုကောင်းအောင်အားကြီးသာပေးပါလိမ့်မယ်
ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟဲလီယာရုကနေနှုတ်ထွက်သွားပါပြီဒီနေ့မနေ့ဆော့ပိုင်းအိမ်မီရောအစည်းအဝေးပွဲအတွင်းသံတမန်ကြီးဟဲလီဒီနေ့ကယာရုကနေနှုတ်ထွက်မှာဖြစ်ကြောင်းလဲသမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့တာပါသံတမန်ကြီးအနေနဲ့တခြားအခန့်ကဏ္ဍကနေသူ့အဆိုရအဖွဲ့မှာပြန်လည်အမှုထမ်းဖို့မျှော်လင့်ကြောင်းလဲပြောဆိုခဲ့ပါတယ်သံတမန်ကြီးဟဲလီဟာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်တာဝန်ယူခဲ့မှာတောင်ကယ်ရိုလိုင်းနာပြည်နယ်မှာပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးအဖြစ်တာဝန်ယူခဲ့သူဖြစ်ပြီး2014ခုနှစ်မှာလဲနောက်တစ်ကြိမ်ရွေးချယ်ခံရသူဖြစ်ပါတယ်။ American Beyond Zoo တရားရုံးချုပ်တရားသူကြီးအဖွဲ့ဝင်ဒီ Brett Kavanaugh ဟာဒီကနေ့မှာစတင်တရားရုံးထိုင်ပြီးတော့ပထမဆုံးအမှုကိုကြားနာနေပါပြီ။သူ့ကိုဆန္ဒပြသူတချို့လည်းရှိနေပါတယ်။သူကိုအတည်ပြုခံရနိုင်ရေးအထက်လို့တော့တရားရေးကော်မတီမှကျင်းပတဲ့ကြားနာပွဲမှာပြင်းပြင်းထန်ထန်ဆက်ဆီမေးမြန်းပြီးတော့ဒီအခြေအနေတွေကြောင့်နိုင်ငံတွင်းသဘောထားတွေအကြီးအကျယ်ကွဲလွဲကြပြီးတဲ့နောက်ကေဗင်နော့ကိုတရားရုံးချုပ်တရားသူကြီးအဖွဲ့ဝင်ဖြစ်ခန့်အပ်နိုင်ခဲ့တာပါ11 Media ကသတင်းတောက်ချုပ်တာဝန်ခံအယ်ဒီတာပါဝင်သတင်းသမား၃ဦးကိုနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်905ခန်းနဲ့အာဏာပိုင်တွေဘက်ကဖမ်းဆီးဖို့ဒီနေ့ညပိုင်းမှာ11 Media ရုံးကိုလာရောက်ရှာဖွေခဲ့ပေမဲ့ဒီသတင်းတောက်တွေကိုတော့ဖမ်းဆီးခြင်းမရှိဖမ်းရှာမတွေ့တဲ့
မဖမ်းခဲ့ရဘူးလို့တာဝန်ခံရဲရရှိသူက VOA ကိုဒီပြပြောပါရယ်
။သတင်းကြေချုပ်ကိုကောင်းအောင်ငါတင်ညာပေးခဲ့တာပါ။ဒီညာတက်စီစဉ်ထုတ်လို့ရမှုကတော့ကိုရင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Hollis ဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ VOA American တမနက်ဖက်မြန်မာဘာသာစီစဉ်လေးကိုမနက်6နာရီနေ့9နာရီထိလိုင်းဒိုမီတာ24/40/48/50ပြင်လိုင်းလက်မီတာ190တို့ကနေဒေတာရိုက်ဖမ်းယူနာဆင်နိုင်ပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.